Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2025ခုနှစ်ဖေဖော်ဝါရီလ29ရက်ဂျာလာပတိနေ့မနေ့ခင်အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနေ့6:00-9:00အထိထုတ်လွှင့်တဲ့ဒီအစီအစဉ်ရဲ့ပထမပိုင်း9ဝက်ကိုလိုင်းနိုမီတာ25-32-40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနင်္ဂနွေနေ့အစီအစဉ်ကိုတော့လူလူမိတ်ဆွေဂျူရုဆလောင်ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Facebook, YouTube စတာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်နေတာပါ။ကျွန်တော်ညောင်ဝင်းအောင်ပါဒီနေ့မနေ့ကအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဗျာ။
ယူကရိန်းနဲ့အမေရိကန်ကြားမြေရှားသက်တူအကျိုးမြတ်ဆန္ဒသဘောတူညီချက်လက်မှတ်ထိုးဖို့ရှိတယ်လို့အမေရိကန်သမ္မတကပြောပါတယ်။အမေရိကန်မှာကျက်ဟုတ်တင်သွင်းရေးနဲ့ချက်ငှက်တုတ်ကွေးတိုက်ဖြတ်ရေးဒေါ်လာတန်1000သုံးမယ်လို့ဝန်ကြီးကပြောပါတယ်။ကက်သလစ်သာသနာပိုင်ပိုဟန်မင်းကြီးကျမ်းမာရေးတည်ငြိမ်လာပေမဲ့စိုးရိမ်ရတဲ့အခြေအနေမှာရှိနေစေဖြစ်ပါတယ်။
ဒီလိုမျိုးထိတန်းရောင်းတဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့နိုင်ငံရေးအမြင်မတူတဲ့သူတွေကိုယ့်အိမ်နာပြောင်းလာရင်အမေရိကန်တချို့ကပြောင်းရွှေ့သွားတတ်တယ်ဆိုတဲ့လေ့လာချက်အမေရိကန်နဲ့မကဘဲဥရောပနဲ့ကနေဒါနိုင်ငံတွေမှာပါလူဝင်မှုဥပဒေတွေတင်းကျပ်လာတဲ့တင်ပြချက်ဒဝယ်ရင်နဲ့စိတ်ကမ်းမှာရုရှားတို့ကယင်းနှိမ့်ညွန်မှုလှုပ်ရှားမှုဒေသခံတွေစိုးရိမ်လာကြတဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေနဲ့အတူနောက်ပိုင်းမှာအယ်ဒီတာနဲ့ဆွေးနွေးကန်ဂျန်စီအကစားစားရဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ညိုင်းအေးကပြောပြမှာပ
ါမြေရှားတပ်ထုအကျိုးမြတ်ဆိုင်ရာသဘောတူညီချက်တရက်ကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့လက်မှတ်ရေးထိုးဖို့ရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အစိုးရအဖွဲ့ရဲ့ပထမဆုံးအစိုးရအဖွဲ့အစည်းအဝေးမှာဗိုလ်ထုတ်နေ့ကပြောလိုက်ပါတယ်
President Zelensky is going to be coming on Friday that's now confirmed and we're going to be signing an agreement
တောက်ကြနေကြရင်သမရဇလန်စကီဒီကိုလာပါမယ်။ဒါကအခုအတီးပြုတ်နိုင်ပါပြီ။ကျွန်တော်တို့သဘောတူညီချက်လက်မှတ်ရေးထိုးပါမယ်။ဒါကတိတ်ကိုကြီးကျယ်တဲ့သဘောတူညီချက်ဖြစ်မှာပါလို့ထရန့်ကပြောတော်တာပါ။သဘောတူညီချက်ထဲမှာအကျိုးမြတ်များတဲ့ယူကရိန်းရဲ့မြေရှားတပ်ထုတွေလုပ်ပိုင်ခွင့်အများအပြားကိုအမေရိကန်ကရရှိမှာဖြစ်ပြီးတော့ရုရှားချွတ်ချော့စစ်ကိုခုခံနိုင်ဖို့ယူကရိန်းကိုထောက်ပံ့ပေးထားတဲ့လက်နက်တွေအတွက်အမေရိကန်ကိုယော်ကြည်ပေးဖို့ပါဝင်တယ်လို့ဆိုပါတယ်။တောက်ကြနေကြရင်အင်ပီရိုမှာအဲ့ဒီစာချုပ်ကိုလက်မှတ်ရေးထိုးမှာဖြစ်တယ်လို့စစ်ပွဲအခြေအနေကြောင်းဆွေးနွေးမယ်လို့ပြောပါတယ်။သဘောတူညီချက်ကကျွန်တော်တို့အတွက်ကြီးမားတဲ့အကျိုးစီးပွားဖြစ်စေမှာပါလို့ထရမ့်ကပြောပေမဲ့သူ့ရဲ့ပထမဆုံးရည်မှန်းချက်ကတော့ထောင်ထဲချီတည်ဆုံးတရားရနေရတဲ့စစ်ပွဲကိုအဆုံးသတ်ဖို့ဖြစ်တယ်လို့ဆိုပါတယ်။ဒုတိယအချက်ကတော့ထောက်ပံ့ပေးထားတဲ့ပတ်စံတွေပြန်ရဖို့လို့ပြောပါတယ်။ယူကော့ဘက်မှာသူအနိုင်ရခဲ့တာကြောင့်ဒီစစ်ပွဲကြီးအဆုံးသတ်နိုင်တော့မှာလို့လည်းထရမ့်ကပြောတော်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအစိုးရရဲ့မတ်လ14ရက်နောက်ပိုင်းသုံးစရိတ်အတွက်အတီးပြုတ်ရမယ့်ဥပဒေထဲမှာအငင်းပွားပွဲကျမ်းမာရေးနဲ့လူမှုဖူလုံရေးကဏ္ဍဖက်တောက်မှုတွေပါဝင်နိုင်လားဆိုတဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကဗိုလ်ထုတ်နေ့မှာဖြည့်ရှင်းပြောကြားပါတယ်။ကျွန်တော်တို့အဲ့ဒါကိုထိမှမဟုတ်ပါဘူးလို့ထရန့်ကသတင်းတောက်တွေကိုပြောပါတယ်။လိမ်လည်မှုတွေကိုရှာဖွေဖော်ထုတ်နေပြီးဒီလိုလုပ်နေတာကိုတော့လက်ခံနိုင်မယ်လို့ယုံကြည်ကြောင်းနဲ့ခန်းစားခွင့်မရှိသူတွေတရားမဝင်နိုင်ငံသားတွေနဲ့တခြားရာဇဝတ်မှုကျူးလွန်သူတွေပါဝင်တယ်လို့ပြောပါတယ်။လက်ရှိမှာတော့ဥပဒေအတီးပြုတ်နိုင်မှုကအောက်လွတ်တော်နဲ့အထက်လွတ်တော်ဥပဒေကြမ်းနှစ်ရပ်ကြားမှာအပေးယူညှိနှိုင်းမှုတွေလုပ်ရမှာပါ။သမ္မတထရန့်ကအောက်လွတ်တော်ကတီးပြုတ်အဆိုပြုထားတဲ့အသုံးစရိတ်ဘတ်ဂျက်ကိုသဘောကျကြောင်းထုတ်ပြောထားပါတယ်။ဒါပေမဲ့အထက်လွတ်တော်မှာပြီးခဲ့တဲ့ဘက်ကတီးပြုတ်ထားတဲ့ဥပဒေကြမ်းမှာတော့အောက်လွတ်တော်မှာထည့်သွင်းထားတဲ့အငင်းပွားပွဲ Medicaid ကျန်းမာရေးဆိုင်ရာထောက်ပံ့မှုဖျက်တောက်တာကိုထည့်သွင်းမထားပါဘူး။ဒီကဏ္ဍတွေမှာအသုံးစရိတ်ဖျက်တောက်မှုကလာမယ့်နှစ်ပတ်ကျော်အတွင်းသက်တမ်းကုန်မဲ့ရေတိုအသုံးစရိတ်ဥပဒေကြမ်းမတိုင်ခင်ဥပဒေပြုလွှတ်တော်အမတ်တွေကြားမှာအလျင်မြန်ဖြည့်ရှင်းမှုကြိုးပမ်းနေရတဲ့ပြဿနာတွေကတခုဖြစ်နေပါတယ်ခင်ဗျ။ပုံရမ်းမင်းကြီး Francis ရဲ့ကျမရဲ့အနေငယ်တိုးတက်မှုရှိပေမဲ့စောင့်ကြည့်ရမယ့်စိုးရိမ်ပွဲအခြေအနေဖြစ်နေစေဖြစ်ကြောင်း Vatican နန်းတော်ကဗိုလ်ထုတ်နေ့မှာသတင်းထုတ်ပြန်ပါတယ်။သက်တော်88နှစ်ရှိပြီဖြစ်တဲ့ Catholic သာသနာပိုင်ပုံရမ်း Francis ဟာအဆုတ်နှစ်ဖက်လုံးမှာအဆုတ်ရောင်ယောဂခံစားနေရတဲ့အတွက်ယောမမျိုးတော်မှာ February 14ရက်နေ့ကတည်းကဆေးရုံတက်ကုသမှုခံနေရတာပါ။အင်္ဂါနေ့ညနေပိုင်းက CT Scanကွန်ပျူတာရင်ပတ်တက်မှန်စစ်ဆေးချက်မှာအဆုတ်ရောင်ရမ်းနေတာကပုံမှန်တိုးတက်လာတာကိုတွေ့ရတယ်လို့ Vatican ကပြောပါတယ်။အင်္ဂါနေ့ညနေပိုင်းမှာအခြေအနေကစိုးရိမ်ရပေမဲ့တည်ငြိမ်နေတယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါကပုံရမ်းမင်းကြီးဖြစ်သူသူတာဝန်ထမ်းဆောင်နေခြင်းအတွက်မှာတက်တန်းအကြဆုံးစေယုံတက်ရတာလည်းဖြစ်ပါတယ်။ Pope Francis ဟာငယ်စဉ်ကတည်းကအဆုတ်ရဲ့အစိတ်ပိုင်းတစ်ချို့ကိုထုတ်ပယ်ထားလို့အဆုတ်မှာကုသရောဂါပိုးဝင်နိုင်ခြင်းများသူဖြစ်ပါတယ်။ပုံရမ်းမင်းကြီးအခုလိုမကျန်းမမာဖြစ်နေတဲ့အတွက် Vatican မြို့တော်သူ့ရဲ့ဇာတိ Argentina နိုင်ငံနဲ့ကမ္ဘာအနှံ့က Catholic ဘာသာဝင်တွေကြားမှာဆူတောင်းပွဲတွေလည်းကျင်းပနေကြပါတယ်။ပ ပုတ်ရမင်းကြီး Francis ဟာအရင်ပုတ်ယဟန်မင်းကြီးဖြစ်ခဲ့တဲ့ Benedict ဂျာဒူးကနှုတ်ထွက်ချိန်2013ခုနှစ်ထဲက Catholic ဘာသာဝင်ရဲ့အကြီးအကဲပုတ်ယမင်းကြီးအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ခင်ဗျာ
view american တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ9.25 kHz 11865 9.32 kHz 6153ညနဲ့9.40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
် view မြန်မာဘိုင်းရဲ့ chapter 3နေ့မနက်ခင်းသတင်းတွေကိုဆက်လက်ကြည့်ကြပါဦးခင်ဗျာအီရန်ရဲ့တန့်စင်ပြီးယူရေနီယံသူလောင်မှုဟာသိသိသာတိုးလာနေတဲ့အပြင်အရင်ကရှိပြီးပြဿနာတွေကိုဖြေရှင်းရမှာလဲတိုးတက်မှုမရှိကြောင်းကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်အဖွဲ့ဖြစ်တဲ့ပြည်ပဆိုင်ရာနျူမျိုးစွမ်းအင်အေဂျင်စီ IAEA ရဲ့ဗိုလ်ဒုနည်းကထုတ်ပြန်တဲ့အစီရင်ခံစာနှစ်ခုမှာဖော်ပြထားပါတယ်နျူကလ িয়ার လက်နက်မပိုင်ဆိုင်တဲ့နိုင်ငံတစ်ခုကဒီလောက်ပမာဏရှိတဲ့တန့်စင်ပြီးယူရေနီယံတွေထုတ်လုပ်တာကတကယ်ကိုစိုးရိမ်စရာပါပဲလို့ IAEA ရဲ့လေးလပတ်အစီရင်ခံစာနှစ်ခုမှာထည့်သွင်းဖော်ပြထားတာတွေ့ရပါတယ်အီရန်ဟာလက်နက်ထုတ်လုပ်နိုင်တဲ့အဆင့်ဖြစ်တဲ့90ရာခိုင်နှုန်းအထိနှိစက်လာတဲ့60ရာခိုင်နှုန်းသတ်ဆင်ထားပြီးယူရေနီယံတူလောင်မှုတိတိတတ်တာအချိန်မြင့်လှုပ်ဆောင်နေကြောင်း IAEA ကပြီးခဲ့တဲ့ဒီဇင်ဘာကလေးကစတင်ကြေညာခဲ့တာပါဒီလိုနျူကလ িয়ার ဘုံးလက်နက်လုပ်နိုင်တဲ့အထိသတ်ဆင်ပြီးယူရေနီယံနဲ့အီရန်မှာရှိလာမှာကိုအနောက်အင်အားကြီးနိုင်ငံတွေကကာလရှည်ကြာစိုးရိမ်နေတာလည်းဖြစ်ပါတယ်ဒီလိုမြန်မာတဲ့အဆင့်ထိယူရေနီယံတိုးမြင့်တူလောင်ဖို့အတွက်စီရင်မဟုတ်ပဲခိုင်လုံတဲ့တခြားအကြောင်းပြချက်တွေလည်းရှိမနေဘူးလို့ IAEA ကပြောပါတယ်။အီရန်အစိုးရကတော့စီရင်အသုံးပြုဖို့မဟုတ်ပဲနျူကလ িয়ার စွမ်းအင်အတွက်လှုပ်ဆောင်နေတာလို့ဖြစ်ရှင်းလို့ရှိပါတယ်။ American သမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့ကအီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဖိအားပေးဖို့စီစဉ်နေချိန်မှာပဲအီရန်ဘောတန်တမန်ရေးရကန့်သက်ချက်အစ်တွေချမှတ်ဖို့ကအချိန်တော်မကျန်တော့ဘူးလို့ IAEA ကသတိပေးပြောဆိုထားပါတယ်ခင်ဗျာ။ American ပြည်ထောင်စု Texas ပြည်နယ်အနောက်ပိုင်းမှာဝက်သက်ယောဂါနဲ့ဆင်းရုံတင်ထားသူတွေသေဆုံးသွားလို့တဟာလွန်ခဲ့တဲ့လနှောင်းပိုင်းကစတင်ဖြစ်ပွားခဲ့တဲ့ဝက်သက်ယောဂါနဲ့ပထမဆုံးသိဆိုရမှုဖြစ်ပါတယ်။ Texas Tech Texas ကျမကြီးသိပ်ပံဌာနကပြောရေးဆိုခွင့်ရှိသူကဒီသိဆိုမှုကိုဗုဒ္ဓဘုရားကအတည်ပြုပါတယ်။သိဆိုသွားတဲ့လူနာရဲ့အသက်ကိုတော့ရှင်းလင်းလင်းမသိရသေးပါဘူး။ Texas ပြည်နယ်အနောက်ပိုင်းကကျေးလက်ဒေသခရိုင်၉ခုမှာဝက်သက်ယောဂါကူးစက်ခံရသူ124ဦးထိတိုးလာကြောင်းပြည်နယ်ကျမကြီးကအင်္ဂါနေ့မှာထုတ်ပြန်ထားပါတယ်။ New Mexico ပြည်နယ်အရှေ့ပိုင်းမှာလည်းယောဂါဖြစ်ပွားမှု၉ခုရှိပါတယ်။ဝက်သက်ဖြစ်ပွားစေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ဟာလေထုထဲမှာ2နာရီအထိအသက်ရှင်နေနိုင်ပါတယ်။ကလေးအများစုဟာဝက်သက်ဖြင့်ပြန်ကောင်းလာတတ်ပေမဲ့ယောဂပိုးကူးစက်မှုကြောင့်အဆုတ်ရောင်တာ၊မျက်စိကွဲတာ၊အုံနောက်ရောင်ရမ်းတာနဲ့အသက်သေဆုံးနိုင်တဲ့အထိအန္တရာယ်တွေလည်းဖြစ်ပေါ်စေနိုင်ပါတယ်။လက်ရှိမှာတော့ယောဂအဓိကဖြစ်ပွားနေတဲ့ဒေသကတက်ဆက်ကမန်နနိုက်ရှေယိုခရိယန်အတိုင်းဝိုင်းမှာဖြစ်ပြီးတော့အဲ့ဒီကမြို့ငယ်လေးတွေကြားမှာကြီးမားကျယ်ပြန့်တဲ့ရေနံဒူးလုပ်ငန်းတွေချထားပေမဲ့ဒေသခံတွေဟာအလုတ်ဖျားချောင်းဈေးဝယ်နဲ့တခြားနေဆင်ကိစ္စတွေအတွက်ကူးလူးဆက်သွယ်ချိတ်ဆက်နေကြတာဖြစ်လို့ယောဂအတွက်စိုးရိမ်စရာဖြစ်နေတာဖြစ်ပါတယ်ခင်ဗျာ။ American ပြည်တော်စုမှာကြုတ်တင်သွင်းမှုတိုးမြင့်မှုအပါအဝင်ကြက်ငှက်တုတ်ကွေးပြန့်နှံ့မှုတိုက်ဖျက်ရေးအတွက် American ဒေါ်လာ1 billion ထိရင်းနှီးမြှုပ်နှံသွားမယ်လို့စိုက်ပျိုးရေးဝန်ကြီး Brooke Rollins ကဗိုလ်ဒုနည်းမှာပြောလိုက်ပါတယ်။မွေးမြူ channel မှာဇီဝလုံခြုံရေးဆိုင်ရာစစ်ဆေးမှုတွေအခမဲ့ဆောင်ရွက်ပေးမှာဖြစ်တယ်လို့ကြက်ငှက်တုတ်ကွေးကြောင့်ကြက်တွေကိုတက်ဖြတ်ပြရမယ်ငွေမြေလုပ်ငန်းလုတ်ကင်သူတွေကိုငွေပံ့ပေးမှုတိုးမြှင့်မှုအတွက် American Dollar 1,500 အထိသုံးစွဲသွားမှာဖြစ်ကြောင်း Rollins ကပြည်내စိုက်ပျိုးရေးအရာရှိတွေညီလာခံမှာပြောသွားတာပါ။သမ္မတ Trump မိန့်နဲ့ Elon Musk ဦးဆောင်လုပ်နေတဲ့ဆိုးရဆွမ်းဆောင်ရည်ထိရောက်မှုရှိရေးဌာနကဆိုးရသုံးစိတ်ဖျက်တောက်ပြီးရရှိလာတဲ့ငွေကြေးတချို့ကိုစိုက်ပျိုးရေးဌာနအတွက်သုံးခွင့်ရမယ်လို့လဲ Rollins ကပို့တော်ဦးနေက Wall Street Journal အမြင်အပေါ်ကဏ္ဍမှာရေးပါတယ်။ပြည်တွင်းစုကမှာကြက်ဥတွေတိုးမြင့်ရရှိစေဖို့နဲ့စံချိန်တင်ကြက်ဥဈေးနှုန်းမြန်မာနေတာကိုရှော့ချနိုင်မှုအတွက်ပြည်ပကလည်းကြက်ဥတင်သွင်းမှုကိုတွန်းမြင့်ပြီးပြည်ပကိုကြက်ဥတင်ပို့နေတာတွေကိုလည်းရှော့ချဖို့စီစဉ်နေတယ်လို့ဆိုပါတယ်။အမေရိကန်မှာ၃နှစ်ကြာကြက်ငှက်တုတ်ကွေးယောဂဖြစ်ပွားနေတာကြောင့်2022ခုနှစ်ထဲကကြက်ကောင်ရီ166တန်းသေဆုံးခဲ့ကြောင်းအမေရိကန်စိုက်ပျိုးရေးဌာန USDA ရဲ့အချက်အလက်တွေကဖော်ပြနေပါတယ်။2024ခုနှစ်စောပိုင်းကစပြီးလဲနိုဇာနွားကောင်ရီ1000နီးပါးကူးစက်ခံရတယ်လို့လူ90နီးပါးလဲကူးစက်ခံပြီးအဲ့ထက်ကတအူးသေဆုံးခဲ့ပါတယ်ခင်ဗ
ျမြန်မာပြည်ရဲ့ဂျာတာရီနေမနခင်ထိတ်တန့်ရောက်သတင်းတွေကိုကိုငိမ့်ညံ့အေးပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲ တိုက်ရိုက်လာရောက်ရှူစားနေတယ်လို့ဝေဖန်အကြံပြုချက်တွေကိုလည်းရေးသားပေးပို့နေပါတယ်။ပြည်တွင်းသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်တင်ပြခြင်းပါတယ်။ကိုယ်နဲ့ဆန့်ကျင်ဘက်နိုင်ငံရေးအမြင်ရှိသူတွေအိမ်နီးနားချင်းအဖြစ်နဲ့ပြောင်းလာတဲ့အခါမှာအမေရိကန်အယောက်တရာမှာတယောက်ကပြောင်းရွှေ့သွားတတ်တယ်လို့စစ်တမ်းတစ်ဆောင်ကဆိုပါတယ်။အိမ်တလုံးမဝယ်ခင်မှာကိုယ့်အိမ်နီးနားချင်းတွေရဲ့နိုင်ငံရေးယုံကြည်မှုဘယ်လိုရှိသလဲဆိုတဲ့အင်ချမ်းမြေ application တစ်ခုကအတိပေးထားတာဖြစ်ပါတယ်။ဒိုရာမက်ကွာရဲ့သတင်းဆောင်မကိုဦးတင်မောင်တန်းပြောပြမှာပါ
။ Floor to ceiling windows on this side.
အိမ်ဝယ်သူအများစုကပြောင်းလာပြီးမှသူ့အိမ်နီးချင်းကိုစတင်ကြတာပါ။ဒါပေမဲ့အင်ချမ်းမြေ app အသစ်ကမဝယ်ခင်မှာအိမ်နီးချင်းတွေရဲ့နိုင်ငံတိတ်ညွမှုအချက်လက်တွေကိုပေးပါတယ်။ WCF ကိုပူးတွဲလို့သူ Darian Kelly ကအခုလိုပြောပါတယ်။
The purpose of Voicy is to democratize
the app ရဲ့ချက်ကအင်ရှာကြတဲ့အခါဝယ်သူတွေအချက်အလက်အစုံရရှိဖို့ပ
ါ။နိုင်ငံလုံးအတွက်ရည်ရွယ်ပြီး New York နဲ့ Florida ပြည်တွေမှာစမ်းသပ်ထားတဲ့ YC app ကအများပြည်သူကြည့်နိုင်တဲ့အမှတ်တမ်းတွေကနေအချက်အလက်တွေကိုယူပေးတာပါ။ကိုဝယ်မဲ့အရေးအင်ကြီးချင်းက Democrat ဒါမှမဟုတ် Republican ဖြစ်မှတ်ပုံတင်ထားသလားကြည့်လို့ရပါတယ်။
It's to get you to the understanding of
ဒီနေရာပြောင်းလာတဲ့အခါထမင်းစားဖိရင်ကြုံရမယ့်လူတွေကဘလို့လူမျိုးတွေကိုသားသမီးကိုပြုစုပျိုးထောင်တဲ့အခါဘလို့အိမ်နီးချင်းမျိုးတွေနဲ့လဲဆိုတာကိုသိနာလဲအောင်ကျွန်တော်တို့ app ကသတင်းပေးထားပါတယ
် Virginia ပြည်နယ်တက်ကလို့ကကုလရဝဲလက်ထောက်ပါမခ Ben McCartney ကအခုလိုပြောပါတယ်
People do seem to care about the political identity.
အင်းဒီဂျင်းတွေရဲ့နိုင်ငံရေးတိုင်းညွတ်မှုကိုလူတွေကသိကျင်ပုံရပါတယ်။တချို့ကုမ္ပဏီတွေကဒီလိုအသတင်းအချက်လက်တွေကိုဝယ်သူသိအောင်လုပ်ကြတာကျွန်တော်အတွက်တော့မဆန်းပါဘူး
။ကြောင်းလာမဲ့သူကကိုယ့်နိုင်ငံရေးအမြင်မတူသူဆိုရင်အရင်ရှိနေတဲ့အင်းဒီဂျင်းတွေကအမြင်တူသူပြောင်းလာမှနဲ့ရှင်းလိုက်တဲ့အခါပြောင်းသွားဖို့အလားအလာနည်းနည်းပုံများတယ်လို့ပူတွဲဆရာရှင် Ben McCartney ကပြောပါတယ်။
So political polarization isn't just
နိုင်ငံရေးပက်လိုက်လာတာလူမှုမီဒီယာမှာတွေ့ရတဲ့လက္ခဏာပဲမဟုတ်ပါဘူး။စီးပွားရေးနဲ့ဆက်ဆက်ဆုံးဖြတ်ရမှာလည်းဖြစ်လာနေပါတယ်
။ပြောင်းရွှေ့တာတရားဆိုရင်တယောက်ကနိုင်ငံရေးတဏ္ဍာကိုတွေ့ရပါတယ်တဲ့။ဒါကြောင့်ပြောင်းသွားကြသူတွေဟာနိုင်ငံရေးနဲ့ပတ်သက်တာနည်းကြတယ်လို့မက်ကနီကပြောပါတယ်
။ They don't want politics to be part of their
နိုင်ငံရေးကိုနေတူဝဘဝရဲ့တစ်စိတ်တစ်ပိုင်းဖြစ်လာမှာတော့မလိုလားဘူးပေါ့ဗျာ။ဒါပေမဲ့အိလီချင်းအစ်စ်ရောက်လာမယ်သူကနိုင်ငံရေးစကားတွေပြောရုံမကဘူးကိုမကြိုက်တဲ့ပါတီဘက်ကလည်းဖြစ်နေတယ်ဆိုရင်အကြီးအမားဆုံးတင်းမာမှုဖြစ်ပေါ်လာတာကျွန်တော်တို့တွေ့ရပါတယ
်ဒီလို app မျိုးကအမေရိကန်မှာနိုင်ငံရေးအရကွဲနေတော့ဘူးပိုပြီးအကွဲကြီးကွဲမသွားစေဘူးလား WC app ဥတွေ့ဖန်တီးသူကယ်လီကတော့အခုလိုဆိုပါတယ
်data and the information to control
ကိုကန်တရားကိုကိုထိန်းချုပ်နိုင်အောင်လူတွေကိုသတင်းနဲ့အချက်လက်တွေကျွန်တော်တို့ပေးနေတာပါကြိုက်တယ်လို့သုံးနိုင်ပါတယ်အချက်လက်တွေကရှိပြီးသားပါ
YCA ရီမန်ချက်ကတော့အများပြည်သူရရှိနိုင်တဲ့သတင်းအချက်လက်တွေကိုပို့လွှဲလွှဲရှာနိုင်ရေးဖြစ်တယ်လို့ပြောထားကြအောင်ပါခင်ဗျာ
ဦးတမောင်သန်းပြောပြခဲ့တာပါတဝဲအထူးစီးပွားရေးဆောင်ကရုရှားရဲ့ယင်းနှိမ့်နှံမှုအကြောင်းမပြောခင်မှာအခုတော့ဒီလူဝင်မှုကြီးကြပ်ရေးမူဝါဒကိစ္စပါဥရောပတိုက်နိုင်ငံတွေသာမကဘဲနဲ့ကနေဒါနိုင်ငံမှာပါလူဝင်မှုကြီးကြပ်ရေးမူဝါဒကတင်းကျပ်လာနေပါတယ်ကနေဒါနိုင်ငံမှာလောကဥပဒေတွေတင်းကျပ်လာတဲ့အတွက်ကြောင့်လို့ဒီနိုင်ငံတကာအကြောင်းသားတွေအပေါ်တက်ရောက်မှုရှိလာတာပါကနေဒါနိုင်ငံကအာဆိုဦးမှာကွန်ပေါင်းရေးရဲ့ပေးပို့ထားတဲ့သတင်းကိုတော့ကိုဇော်မိုးကျော်ကတင်ပြထားပါတယ
်ကနေဒါဟာနိုင်ငံတကာအကြောင်းသားလက်ခံမှုကိုဒီနေ့ရှင်းချလိုက်ပြီး4,300,000လက်ခံပါတယ်ဒါဟာအရင်နှစ်ကထက်10ရာခိုင်နှုန်းလျော့ကျသွားတာပါရှီခ်အိုမာခီယာခူရာဟာလွန်ခဲ့တဲ့တစ်နှစ်လောက်ကမှဘာကီနာဖာဆိုနိုင်ငံကနေရောက်လာတာပါသူ့ရဲ့အခြေအနေဟာကနေဒါမှာရှိတဲ့ထောင်နဲ့ချီတဲ့နိုင်ငံတကာကျောင်းသားတွေရဲ့အခြေအနေကိုဖော်ပြနေပါတယ
်လူကနေဒါ parce que le canada est un pays où il y avait plus d'opportunités
ကျွန်တော်ကကနေဒါနိုင်ငံကိုလာဖို့ရွေးချယ်ခဲ့ပါတယ်။ဘာလို့လဲဆိုတော့ကနေဒါမှာကျွန်တော်နေပင်နဲ့သက်ဆိုင်တဲ့အတွက်အခွင့်အလမ်းတွေပိုများလို့ပါ
။ဒါပေမဲ့အခုဘွဲရပြီးတဲ့နောက်ကနေဒါမှာနေထိုင်ဖို့နဲ့အလုပ်လုပ်ကင်ဖို့ပိုမိုခက်ခဲလာပါတယ်။ကနေဒါမှာကျောင်းလာတက်မဲ့သူတွေဟာဘန်တဲမှာအနည်းဆုံးဒေါ်လာ2000ရှိရပါမယ်။အရင်က1000ပဲရှိဖို့လိုပါတယ်။ဘွဲရပြီးလို့ကနေဒါမှာအလုပ်လုပ်မယ်ဆိုရင်လည်းအင်္ဂလိပ်စာဒါမှမဟုတ်ပြင်သစ်စာစကားကောင်းစွာတတ်ကြွဖို့လိုပါတယ်။ဒါအပြင်ကနေဒါမှာလိုအပ်တဲ့နယ်ပယ်တွေနဲ့ဆိုင်တဲ့ဘာသာရပ်တွေနဲ့ဘွဲ့ရဖို့လိုပါတယ်။ဥပမာစိုက်ပျိုးရေး၊သိပ္ပံနဲ့ကျန်းမာရေးစောင့်ရှောက်မှုစတဲ့နယ်ပယ်တွေဖြစ်ပါတယ်
။ quand j'ai quitté le pays, c'était pour faire l'exploitation minière. Mais maintenant, avec les nouvelles lois d'immigration, cette filière...
Je suis venu à l'école de l'école de l'école. Je suis venu à l'école de l'école de l'école de l'école de l'école de l'école.
အခုလိုဥပဒေအသစ်တွေပြဋ္ဌာန်းလိုက်ရတာဟာကနေဒါအစိုးရအနေနဲ့အိုးအိမ်နဲ့တမ်းမာရေးဆိုင်ရာစောင့်ရှောက်မှုတွေတိုးမြင့်လှုပ်ဆောင်နိုင်ဖို့အချိန်ရအောင်လူဦးရေတိုးနှုန်းကိုခိတ္တဆိုင်ငံ့ထားနိုင်ဖို့အတွက်ဖြစ်တယ်လို့ကနေဒါတာဝန်ရှိသူတွေကပြောပါတယ်။မသေးချာမှုတွေများလာတာနဲ့အထူးចောင်းသားတွေဟာလူဝင်မှုကြီးကြပ်ရေးဌာနတွေကိုတွားရောက်စုံစမ်းကြသလိုဘက်ကီဝန္ဒါထူထောင်ထားတဲ့ရှီရာလိုဝက်ဘ်ဆိုက်တွေကိုဝင်ကြည့်ကြပါတယ်။သူရဲ့ website မှာ visa ရှောင်နှီးလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့အလုပ်အကင်ရှောက်ဖွေဖို့နည်းလမ်းတွေကိုညွှန်ပြထားပါတယ်။ Bucky Wonder ကအခုလိုရှင်းပြပါတယ
် Would not work for you because the immigration is changing per second so you need to be
အခုချိန်မှာကိုယ့်ဘာသာကိုလုပ်ဖို့ဆိုတာမလွယ်ကူတဲ့အချိန်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့လူဝင်မှုကြီးကြပ်ရေးစီးပွားတွေက second နဲ့မျှပြောင်းလဲနေလို့ပါဒါကြောင့်ကိုလုံနိုင်တာတွေဘာတွေရှိလဲဆိုတာသိဖို့တေချာလေ့လာဖို့လိုပါတယ
်။မတိကျမှုတွေရှိပေမဲ့လဲခီရာခူရာကတော့သူ့အနေနဲ့ကနေဒါနိုင်ငံကိုရောသူ့ရဲ့မိခင်နိုင်ငံကိုပါနှစ်နိုင်ငံလုံးကိုဆက်ပြီးအကျိုးပြုနိုင်နိုင်မယ်လို့ယုံကြည်နေစေဖြစ်ပါတယ်
။ She de bonnes opportunités et après quelques années retourne au pays parce que je veux mettre en valeur
ကျွန်တော်ရဲ့စီစဉ်ကတော့ဒီမှာတင်နန်းတွေပြီးအတွေ့အကြုံရအောင်အခွင့်အလမ်းကောင်းတွေရှာပါမယ်။နေ့နေ့ငယ်နေပြီးတော့ကျွန်တော်နိုင်ငံကိုပြန်မှာပါဘာလို့လဲဆိုတော့ဒီမှာလေးလာခဲ့တာတွေကိုကျွန်တော်နိုင်ငံမှာပြန်ပြီးတော့အသုံးချခြင်းလို့ပါ
နိုင်ငံတကာចောင်းသားတွေလာရောက်မှုဟာကနေဒါစီးပွားရေးအတွက်နှစ်စဉ်ဒေါ်လာ22ဘီလီယံလောက်ရတယ်လို့ဘက်ကီဝန်ဒါကထောက်ပြပါတယ်အခုလိုចောင်းသားတွေလက်ခံတာရှော့ချလိုက်တဲ့အတွက်စီးပွားရေးကိုထိခိုက်နိုင်တယ်လို့အီချင်းရှိပြီးတော်တဲ့သူတွေရနိုင်ဖို့ကိုလည်းထိခိုက်နိုင်တယ်လို့ဘက်ကီဝန်ဒါကပြောဆိုပါတယ်
ဒီအစီအစဉ်လေးကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA ရဲ့အစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။သုံးနိုင်ငံပေါင်းပြီးတော့ကြားဖြတ်နှိမ်နှင်းမှုအပေါ်သုံးသက်ချက်မတင်ပြခင်မှာအခုတခါတော့ဒီရင်းနှီးမြှုပ်နှံမှုကိစ္စပါ။တဝဲအထူးစီးပွားရေးဆောင်စီမံကိန်းမှာရင်းနှီးမြှုပ်နှံဖို့ရုရှားနဲ့မြန်မာတို့ကြားသဘောတူညီလိုက်ကြပေမဲ့နိုင်ငံရေးအခြေအနေအရလွတ်လပ်စွာစောင့်ကြည့်ပိုင်ခွင့်မရှိဘဲဖြစ်နေပါလေ။လက်ရှိမှာလုပ်ငန်းတွေမစသေးပေမဲ့လည်းစစ်တပ်ရဲ့နေမြေရှင်းလင်းရေးတွေကြောင့်ဒေသခံတွေကတင်းရှောင်နေကြရပါလေ။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်တင်ကြီးထိုက်ကတင်ပြမှာပါ
။တဝဲအထူးစီးပွားရေးဆောင်မှာစိတ်ကန်းချမီသွေးသုံးဓာတ်ပေးဆက်ယုံနဲ့ရင်းနှံချက်ဆက်ယုံတိဆောက်ရေးလုပ်ငန်းတွေပါဝင်မဲ့ရင်းနှီးမြှုပ်နှံမှုအတွက်ရုရှားမြန်မာသဘောတူလက်မှတ်ရေးထိုးပါတယ်ဒီမိုကရေစီရဲ့လှုပ်ရှားမှုသပိတ်ကော်မတီ DGMSC တာဝန်ခံကိုမင်းလွင်ဦးကတော့ဒီအပေါ်မှာအခုလိုပြောပါတယ
်ကျွန်တော်တို့ DGMSC နေနဲ့ကတော့ဟိုထူးစီးပွားရေးဆိုကျွန်တော်တို့ဘာမှကတ်ကွက်စရာမလိုဘူးဒါပေမဲ့ဒီ RMB စစ်ကောင်စီကနိုင်ငံရေးနဲ့ဟိုကပဏမန်ရေးချိုးမြှောင်းရဖို့အတွက်ဟိုစီမံကိန်းကောင်တဲပေါ်မယ်ဆိုတဲ့ဟာမျိုးကကျတော့ကျွန်တော်တို့ DGMSC နေနဲ့လက်ခံနေကြအချက်မရှိဘူးပေါ့ဗျာ
အနာတိန်ထတဲ့ကာလမှာစီရေးပြိပခန့်နဲ့ပွင့်လင်းမြင်သာမှုမရှိချေအခုလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးကိုလွတ်လွတ်လပ်လပ်စောင့်ကြည့်ခွင့်မရှိမှာကိုလည်းသူကထောက်ပြပါတယ်
ကျွန်တော်တို့ရသားဆူရလက်ထက်မှာတော့မဟုတ်ပဲဒီစီမံကိန်းကိုကောင်တဲပေါ်တဲ့အခါမှာကျွန်တော်တို့ data ခံလေး social media ရမယ်ဟာတွေဟိုအများကြီးရှိရဗျာအဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ရက်ဖက်နဲ့လူမှုဖွဲ့စည်းတွေတဲတဲ့ဝင်ကျွန်တော်တို့စောင့်ကြည့်နိုင်တဲ့အနေအထားမျိုးရှိတယ်ဟိုဝေဖန်ထုတ်ပြနိုင်တဲ့ဟာမျိုးတွေရှိတယ်အခုလက်ရှိအခြေအနေမှာအဲ့လိုအခြေအနေမျိုးလည်းမဟုတ်ဘူးဗျာကျွန်တော်တို့တိုက်ပြီးကပြိပခဇူဟဲကိုရောက်နေတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးအခြေအနေမှာတစ်ဖက်တည်းစီမံကိန်းကိုကောင်တဲပေါ်မယ်ဆိုတဲ့ဟာမျိုးတွေကတော့ဟိုမဖြစ်သေးဘူးလို့ကျွန်တော်တို့ကမြင်နေကြ
အခုရုရှားကယင်းနှိမ့်မြုံနှံမဲ့အထူးစီးပွားရေးဆောင်ဝင်ကျင်မှာဒေတာခံတွေကတော့စစ်ပေးကြောင်တင်းရှောင်နေကြရပါတယ်။အဲ့ဒီဒေသတဝိုက်မှာလဲစစ်တပ်ဖက်ကနေမြေရှင်းလင်းတိုက်ခိုက်တာတွေရှိတယ်လို့တော်လန်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်
။သူတို့ကတော့အခုစီးပွားရေးဆိုတာ MOU ထိုးထားတော့ရှိသေးတယ်ဆိုတော့လေအခုလောလောဆယ်တော့သူတို့ကစီးပွားရေးလုပ်ငန်းတွေမလုပ်သေးတဲ့အခြေအနေမှာရှိတယ်ပေါ့ဗျာ။သူတို့စစ်ကြောက်ထွက်ရတော့ကျွန်တော်ပြည်သူတွေကတော့ရှံရမှာပဲလေပြေးရမှာပဲလို့
။တဝဲခိုင်တဲမှာပြီးခဲ့တဲ့2024နှစ်ကုန်ပိုင်းကစလို့လေကြောင်းတိုက်ခိုက်မှုမရှိတော့ပေမဲ့မြေပြင်မှာစစ်ကြောင်းထိုးဝင်တာနဲ့လက်နက်ကြီးရန်မကြခဏဆိုသလိုရှိတယ်လို့ဒေသအတွင်းကပြောကြပါတယ်။တဝဲအထူးစစ်ပွဲရေးဆောင်တဲ့ရင်းနှက်စိတ်ကန်စီမံကိန်းကိုစစ်အစိုးရက2008ခုနှစ်မှာစတင်ခဲ့ပေမဲ့အခုအချိန်ထိအကောင့်အထည်မပေါ်သေးတာဖြစ်ပါတယ
်။မတ်တင်ကြီးတိုက်ပြောပြခဲ့တာပါ။အခုတော့ဒီကြားဖြတ်နှိမ်နှင်းရေးနဲ့ဆိုင်တဲ့သုံးသက်ချက်ပါ။ ထိုင်းမြန်မာနယ်စပ် online ငွေလိမ်ကိုင်းတွေကိုနှိမ်နှင်းရမှာလူအောင်ထောင်ကြီးဖမ်းဆီးခံထားရတာပါဒီလူတွေကိုနေရရင်ပြန်ပို့နိုင်ရင်မှလူသားချင်းစာနာမှုဆိုင်ရာအကျပ်တဲတွေကျုံလာနိုင်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်ကိုဝင်းမင်းကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ထိုင်းကာကွယ်ဝင်ကြီးဖွန်တန်ဝီချာယာချိုင်ကထိုင်းဘက်ကိုထွက်ပြေးလာနိုင်တဲ့နိုင်ငံခြားသား9000လောက်အထိရှိနေတာကြောင့်နေရပြန်ပို့ရေးသက်ဆိုင်ရာအစိုးရတွေနဲ့ဆက်သွယ်ဖို့ထိုင်းနိုင်ငံခြားရေးဝန်ကြီးကိုတနင်္လာနေ့ကတိုက်တွန်းခဲ့တာသတင်းရှင်းသတင်းစာမှာတနင်္လာအင်္ဂါကဖော်ပြခဲ့ပါတယ်။နောက်တနင်္လာပဲထိုင်းနိုင်ငံခြားရေးဝန်ကြီးမာရစ်ဆန်ဂီယာဖွန်နဲ့တရုတ်ထူးနိုင်ငံခြားရေးဝန်ကြီးဆန်ဝီတောင်းတို့ဗီယက်နမ်မှာလုပ်တဲ့အာဆီယံနိုင်ငံဖိုရမ်2025မှာတွေ့ပြီးဒီငွေလင်ကိုင်းနေနေရေးပူးပေါင်းလှုပ်ရှားဖို့ဆွေးနွေးခဲ့တာကိုသတင်းရှင်းရုပ်သံမှာမနေ့ကပဲထုတ်လွှင့်ခဲ့ပါတယ်။ဒါပေမဲ့ဒီငွေလင်ကိုင်းကလူထောင်ချီနေရပြန်ပို့တာမှာအခက်အခဲကြီးနိုင်ပုံကို USIP American ငြိမ်းချမ်းရေးဖွဲ့မြန်မာဆိုင်ရာညွှန်ကြားရေးမှူးချုပ်စင်တာဝါကအခုလိုထောက်ပြပါတယ
် A full-fledged humanitarian disaster is now brewing on the Myanmar
ပြည်ကရပောင်းများစွာတဲ့ငွေလင်ကိုင်းတွေကနေလူပေါင်းထောင်ချီအဖမ်းခံရတာကြောင့်ထိုင်းမြန်မာနယ်စပ်မှာလူသားချင်းစာနာမှုဆိုင်ရာပြဿနာကြီးတဆုနေပါတယ်ဒေါ်လာစင်မှာဒီလူတွေကိုထိုင်းကတဆင့်သူတို့နိုင်ငံတွေကိုပြန်ပို့ပေးဖို့ဆက်လုပ်နေပါတယ်နိုင်ငံပေါင်း30နီးပါးကအဖမ်းခံထားတဲ့ဒီလူပေါင်း6000ကနေ9000လောက်အထိပြန်ပို့ပေးနိုင်ဖို့ဒီနိုင်ငံများစွာမှာအထူးသဖြင့်ဝေးလံတဲ့နိုင်ငံတွေမှာငွေကြေးနဲ့တန်တမာအရင်းမြစ်တွေဒီဒေသထဲမှာရှိမနေပါဘူး။ဒါကြောင့်ရုတ်တရက်ဖမ်းခံထားရတဲ့ဒီလူပေါင်းများစွာအတွက်ပြန်ပို့ရေးစခန်းတွေအစနစ်တကျမရှိသေးဘဲနဲ့စားရေးနေရေးကြီးကြီးမားမားအခက်ကြုံရနိုင်ပါလေ
။အခုလိုနေရက်ပြန်ပို့ရေးမှာကြန့်ကြာမှုတချို့ရှိနေတာကိုလည်း CDM ဘုံမှုနောင်ရုပ်ကအခုလိုသုံးသပ်ပြပါတယ်
။ဒေသတွင်း PR တွေရောနိုင်ငံတကာ PR တွေရောဒီထိုင်းဆိုရရဲ့တုံ့ဆောင်တော်မှုအခြေအနေတွေရောပေါ့ဒီကရင်နယ်ခြားသောတပ် BG ရဲ့နဲ့ DBA တပ်ဖွဲ့တွေအနေနဲ့လည်းသူတို့နေမြေတွင်းမှာရှိတဲ့ကြားဖက်လုပ်ငန်းတွေကိုစစ်စစ်ဖော်ထုတ်ပြီးတော့ဖန်စီရှင်းလင်းနေတာကျွန်တော်ပို့ပြီးတွေ့လာရတယ်ပေါ့နော်အဲကြတော့လက်ရှိသတင်းတွေထဲမှာတော့ BGN နဲ့ DKB ကြောင့်မှကျွန်တော်လူ9000လောက်သူတို့ဖန်စီထင်းသိမ်းထားရတယ်ဆိုတော့သတင်းတွေတော့ကြားရတာပေါ့နော်ဒီအင်အားကတော့တရုတ်နိုင်ငံသားတွေဆိုရင်တော့ပုံမှန်တိုင်းထိုင်းဘက်ကိုလွှဲပြီးတော့တရုတ်ကိုတိုက်ရိုက်ပို့တာမျိုးတွေဆက်လုပ်လာနိုင်တယ်ပေါ့နော်တိုးတော့တရုတ်နိုင်ငံသားမဟုတ်တဲ့ကြားဖက်လုပ်ငန်းတွေမှာဖန်စီထင်းသိမ်းခံရတဲ့တခြားနိုင်ငံသားတွေဆိုရင်တော့ဒီအင်အားများပြပါဒီလူ9000လောက်နီးပါးကတော့ကျွန်တော်ထင်တယ်ထိုင်းဘက်ကိုရောက်တဲ့ခါမှာလဲသူတို့စစ်စေးလှုပ်ဆောင်မှုတွေအတိုင်းအတာတွေရှိနိုင်တယ်ကျွန်တော်ဒီအခြေအတွက်ဟာထိုင်းဆိုရနေတယ်လဲနှစ်ဖက်တွဲပြောင်းပြီးတာတွေစစ်စေးတာတွေတဆင်နိုင်ငံတွေပြန်ပို့တာတွေအချိန်တိုင်းတာတခုထိကြာနိုင်တယ်လို့ယူဆရတယ
်ကြာပြင်အခုငွေလိန်ကိုင်းနေနေရေးသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုကနေထိခိုက်စေနိုင်တာကိုလဲ CDM ဘူကြီးစင်ရောကအခုလိုရှင်းပြပါတယ
်ရှူရားနဲ့ဒီမှာစစ်တပ်နဲ့တရုတ်နဲ့ try ပေါ့နော်သုံးမျိုးဆက်ပြီးတော့လဝါချင်းရိုက်ပြီးဒီကြားပြန်အခုမှရှိတာမဟုတ်ဘူးဒါဒေါ်နယ်ထရန့်တက်လာပြီးကမှဒီကိစ္စကိုဇောင်းပေးပြီးတော့လှုပ်လာတာအဲဟိုဘက်ကမဝင်ခင်ကုပြဒနာကိုရှင်းတဲ့ပုံစံမျိုးပေါ့နော်အဲ့ဒီအတွက်လဲကျွန်တော်တို့ထိုင်းဘက်မှာကဒီ CDM တွေရောတော်လန်ရေးအတွက်ထောက်တိုင်နေဖြစ်တဲ့ supporter တွေတော်တော်များများလဲယူရီးယားဘက်မှာအခြေပြုပြီးတော့လှုပ်ရှားပြီးတော့ပါဝင်နေကြတာပေါ့နော်အဲအဲ့ဒီအင်အားစုတွေကိုတွယ်ဝိုက်တဲ့နည်းနဲ့ရောဓာတ်ရိုက်ကောဒါချင်းချောက်လာနိုင်တယ်ဖမ်းဆီးလာနိုင်တယ
်အခုလိုမြန်မာနိုင်ငံသားတွေပေါ်မှာပါထိခိုက်လာနေတာကို CDM ဘုံမှုနောင်ရုပ်ကလည်းသဘောတူပါတယ
်ဒီသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုအောက်ကနေပြီးတော့စစ်ကောင်စီနေနဲ့လည်းဒီကြားဖြတ်လုပ်ငန်းတွေကိုအခြေစပ်ပူးပေါင်းလွှဲပြောင်းဖွဲ့ထုတ်ရေးတွေမှာပါဝင်ဆောင်ရွက်ရင်းနဲ့ဒီထိုင်းရောက်တော်လန်ရင်းဆက်ဆက်တဲ့မြန်မာအင်အားစုတွေပေါ်မှာတွေ့ဝိုက် PRB လှုပ်ဆောင်တာမျိုးတွေခြိလာနိုင်မယ်လို့ယူဆတယ်ဒါကြောင့်လည်းအခုလက်ရှိမှာဆိုရင်ထိုင်းနိုင်ငံမှာပြင်မတာဖန်ဆင်းစစ်ဆေးမှုတွေတင်းကျပ်မှုတွေစတဲ့လှုပ်ဆောင်လာတယ်အဲ့ဒီအကျိုးဆက်အနေနဲ့လည်းဒီကျွန်တော်တို့မြန်မာရွှေ့ပြောင်းအလုပ်သမားတွေပေါ်မှာလည်းဟိုအိုင်ဆိုက်ခံလာတာတွေတင်းကျပ်ချက်စစ်ဆေးတာတွေပိုများလာတယ်ပေါ့နော်မကြခင်ကလည်းပြီးခဲ့တဲ့ဂျပန်ကလည်းကျွန်တော်တို့ AAC အလုပ်သမားကွန်ရီအဖွဲ့တခါမျိုးမှာ PRB ပိတ်သိမ်းခံရတာမျိုးတွေအလားတူဖြေပောင်းမြန်မာနိုင်ငံသားတွေအပေါ်မှာစစ်ဆေးဖန်ဆင်းမှုတွေလည်းကျွန်တော်စတဲ့တွေ့လာရတယ်ပေါ့နော
်အဲ့ဒီတော့ဒီနှိမ်နှင်းမှုလုပ်ငန်းတွေကြောင့် online ငွေလိမ်ကိုင်းတွေထိခိုက်နိုင်မှုကိုမေးတာမှာJason Tawa ကအခုလိုဆက်ထောက်ပြပါတယ
် The strategy of the Myanmar military and the DKBA seems to be to selectively
မြန်မာစစ်ကောင်စီကရင်နယ်ကြားဆောင်တပ် BGF နဲ့ဒီမိုကရေစီချိုးဖြူကရင်တပ် DKBA တို့ရဲ့မဟာဗျူဟာကတော့ထိုင်းဘက်ကလက်ခံပို့ဆောင်ပေးနိုင်တဲ့စနစ်ကိုမနိုင်မနှင်းဖြစ်စေရေးငွေရင်းကိုင်းကနေတတ်တတ်မမလူတွေကိုရုတ်တရက်အမြန်ဖမ်းပို့ဖို့နဲ့မြန်မာဘက်ကဒီနှိမ်နှင်းရေးတုံ့တုံ့တိုက်တိုက်စူးစမ်းလုပ်နေတာပုံဖော်ဖို့ဖြစ်ပုံရပါတယ်ဒါပေမဲ့လက်တွေ့မြေပြမှာကဒီငွေလိန်ကိုင်းတွေဆက်လဲပတ်နိုင်စီတကယ်တမ်းဒီလုပ်ငန်းတွေကိုမနှိမ်နှင်းပဲအလိန်ခံသိမ်းသွင်းခံရတဲ့တားကောင်ထောင်ချီကိုသာအဖမ်းပြပြီးတော့ဒီနှိမ်နှင်းရေးလုပ်ပြနေတဲ့ပုံပေါ်အောင်ဖော်ဆောင်နေပုံရပါတယ
်။ဒါအပြင်အခုတရုတ်အနေနဲ့ကဒီမြန်မာကငွေလိန်ကိုင်းတွေကမ္ဘောဒီးယားဘက်ကိုရှေ့သွားမှဆိုရင်ပြီး ထိုင်းကမ္ဘောဒီးယားနယ်စပ်မှာပါတိုးချဲ့နေနေဖို့ပြင်နေတယ်လို့ဂျေဆင်တာဝါကဆက်ပြောခဲ့ပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
် VOA ရဲ့မနက်ခင်းစီစဉ်တွေကိုနားဆင်နေရပါပါမကြခင်တင်ဆက်သွားမယ့်အပတ်စဉ်ကဏ္ဍတွေမတိုင်ခင်ထိုင်းနိုင်ငံအတွင်းသတင်းတစ်ပတ်နီးပါးမှာပြစ်မှုကျူးလွန်သူပေါင်း 1,000 နီးပါးကိုဖမ်းဆီးခဲ့တဲ့အထက်မြန်မာနိုင်ငံသားတွေထက်ဝက်နီးပါးပါဝင်နေတဲ့အကြောင်းထိုင်းရဲ့တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ် VOA သတင်းတော့မအေးမှသတင်းပေးပို့ထားပါတယ်ဗျာ
ထိုင်းနိုင်ငံမှာနိုင်ငံတော်လုံခြုံရေးအတွက်ထိုင်းနယ်စပ်တလျှောက်နဲ့ခရိုင်အသီးသီးမှာတရားမဝင်နေထိုင်နေသူတွေရာဇဝတ်မှုကျူးလွန်တဲ့နိုင်ငံခြားသားတွေအွန်လိုင်းငွေလိမ်လုပ်ငန်းတွေနဲ့ပတ်သက်နေသူတွေကိုတပတ်အတွင်းပြင်းပြင်းထန်ထန်ဖမ်းဆီးမှုတွေလှုပ်ဆောင်ခဲ့ရမှာ6ရက်အတွင်းဖမ်းမိတဲ့နိုင်ငံခြားသား9500ကျော်ရှိခဲ့တယ်ဆိုပြီးထိုင်းတော်ဝင်ရဲတပ်ဖွဲ့ကဖေဖော်ဝါရီလ26ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ဖမ်းမိတဲ့တဝက်ကျော်ကမြန်မာနိုင်ငံသားတွေဖြစ်ပြီးလူဦးရေ4000ကျော်ဖမ်းဆီးခံခဲ့ရပါတယ်ဒီအပိုင်းတွင်မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးခံနေရတယ်လို့ဈေးရောင်းတာတွေနဲ့နိုင်ငံခြားသားတွေလုပ်ခွင့်မရှိတဲ့အလုပ်တွေကိုလုပ်ကင်လို့ဆိုပြီးဖမ်းဆီးမှုတွေကလည်းဇက်တိုက်ဖြစ်နေပါတယ်ထိုင်းနိုင်ငံတဲကိုအလုပ်လုပ်ဖို့လာကြသူတွေကိုမြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကြောင့်အတင်းအကျပ်စစ်မှုထမ်းခိုင်းတာကိုတိမ်းရှောင်တဲ့အနေနဲ့ကိုလာကြသူတွေဟာဒီအပိုင်းတွင်အစုလိုက်အပြုံလိုက်အဖမ်းခံနေရတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူဦးရဲမင်းကလည်းပြောပါတယ
်ခပိုင်းကခုလူတွေကတောင်းလာနဲ့ထွက်ပြေးလာကြတာဆိုတော့ဤသက်သက်ဒီထိုင်းနိုင်ငံရဲ့ဦးရဲလူတွေကပြေးနေကြတာဆိုတော့ခပိုင်းဖမ်းမိတာတွေလားဖမ်းမိတာတွေကစုလိုက်ကြုံလိုက်နေပဲပုံများလာလို့ရှိတယ်အခုဒီအပိုင်းမှာရင်ဟိုတကယ်တော့3ရက်ကလည်းလူကြီး900ကျော်လောက်ဖမ်းဆီးခံပြီးတယ်ဘာလို့လဲဆိုတော့အကျွန်တော်ကြားပြရတဲ့သတင်းတွေကကျွန်တော်မသိတဲ့သတင်းတွေအများကြီးကြည့်တယ်နေ့စဉ်လိုလိုဖမ်းဆီးခံပြီးနေတဲ့သဘောပဲဟုတ်
ပြီးခဲ့တဲ့ရက်နှင်းငယ်တုန်းကနိုင်ငံခြားသား၄ဦးဟာစစ်ရုံတစ်ခုမှာအကြမ်းဖက်ကျူးလွန်တဲ့ဖြစ်ရပ်တစ်ခုဖြစ်ပွားခဲ့ပြီးမယောင်ဆောင်ခရိုင်ပိုင်မြို့နယ်အတွင်းနေထိုင်နေတဲ့နိုင်ငံခြားသားတွေကအများပြည်သူပိုင်တဲ့နေရာကိုနေထိုင်လာတယ်ဆိုပြီးထိုင်းအနာပိုင်တွေကိုတိုင်ကြားဝေဖန်ပြောဆိုခံရပြီးတဲ့နောက်ဖေဖော်ဝါရီလ18ရက်နေ့ကနေ24ရက်နေ့အတွင်းထိုင်းတနိုင်ငံလုံးအတိုင်းအတာနဲ့မှုကင်းများပပျောက်ဖို့နဲ့အများပြည်သူအန္တရာယ်ကင်းလုံခြုံစွာနေထိုင်ရေးကောင်းစေနဲ့နိုင်ငံခြားသားများစုပေါင်းနေထိုင်နေတဲ့နေရာတွေကိုဝင်ရောက်စစ်ဆေးဖို့အတွက်ထိုင်းအစိုးရကအရေးပေါ်သတင်းထုတ်ပြန်ခဲ့ပါတယ်ထိုင်းတော်ဝင်ရဲတပ်ဖွဲ့ကနိုင်ငံအတွင်းမှုကင်းများပပျောက်စေရန်အတွက်ရဲနယ်လဝကအပါအဝင်မှုကင်းနေနေရေးရဲတပ်ဖွဲ့ဝင်တွေကိုပါညွှန်ကြားပြီးဖမ်းဆီးမှုတွေကိုစတင်ခဲ့တာပါရဲတပ်ဖွဲ့ဝင်တွေကသက်ဆိုင်ရာနယ်မြေအတွင်းမှာတရားမဝင်နိုင်ငံခြားသားများဖမ်းဆီးအရေးယူနိုင်ရေးလူကုန်ကူးမှုနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတရားမဝင်စီးပွားရေးလုပ်ငန်းများလုပ်ကင်နေမှုတွေကိုဖေဖော်ဝါရီလ18ရက်နေ့ကနေ24ရက်နေ့အထိဖမ်းဆီးမှုတွေဆောင်ရွက်ခဲ့တာဖြစ်ပါတယ်ထိုင်းတော်ဝင်ရဲတပ်ဖွဲ့က6ရက်အတွင်းစစ်ဆေးဖမ်းဆီးရာမှာပြစ်မှုကျူးလွန်သူနိုင်ငံခြားသား9532ဦးကိုအရေးယူနိုင်ခဲ့ကြောင်းဖေဖော်ဝါရီလ26ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းဝရန်ထုတ်ခံထားရသူ209ဦး၊တရားမဝင်နေထိုင်သူ6239ဦး၊ overstay နဲ့နေထိုင်သူ895ဦး၊နိုင်ငံသားမှတ်ပုံတင်ရုပ်သိမ်းခံရသူ120ဦး၊ခွင့်ပြုမထားတဲ့တားမြစ်ထားတဲ့လုပ်ငန်းလုပ်ကိုင်နေသူ463ဦးနဲ့တခြားဥပဒေချိုးဖောက်သူ1628ဦးတို့ပါဝင်တယ်လို့ဆိုပါတယ်နိုင်ငံလိုက်ဖမ်းဆီးအရေးယူခံရမှုစည်ရင်ထဲမှာတော့ထိုင်းနိုင်ငံသား964ဦးမြန်မာနိုင်ငံသား4889ဦးလာအိုနိုင်ငံသား1699ဦးကမ္ဘောဒီးယားနိုင်ငံသား1386ဦးဗီယက်နမ်103ဦးနဲ့တခြားနိုင်ငံသား912ဦးဖမ်းဆီးခံခဲ့ရတယ်ဆိုပြီးထိုင်းတော်ဝင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။မအေးမှဖြစ်ပါလေခင်ဗျာ။ VOA ရဲ့ထုတ်လွှင့်ပြီးသမျှသတင်းတွေပတ်စင်ကဏ္ဍတွေကို VOA ရဲ့ website စာမျက်နှာနဲ့ VOA ရဲ့ social media တွေမှာလည်းအပြည့်စုံပြန်လည်နားဆင်လို့ရပါတယ်။သိပ်မကြခင်မှာတော့ editor နဲ့ screen reader ကျန်စီပတ်စင်အားကစားကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါလေဗျာ။
VOA American တဲ့ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကို line to meter 25 32နဲ့40 VOA ညချမ်းည9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to meter 19 25နဲ့30 ပထမပိုင်းနိုင်ဝဲနဲ့စနေတင်းငွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့မြန်မာပြည်ကြားသားဝင်နေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ editor နဲ့ဆွေးနွေးကန်ဂျန်စီအားကစားစားတဲ့ပတ်စင်ကဏ္ဍတွေထုတ်လွှင့်မှုရှိတဲ့အထက်အရင်ဦးဆုံးတော့ American အကူအညီမပါတဲ့မြန်မာဒီမိုကရေစီရေးဆိုတဲ့ခေါင်းစဉ်နဲ့ editor ဆွေးနွေးကန်ကိုတင်ဆက်ပါမယ်အစကတည်းကမြန်မာတွေတိတ်အားမရခဲ့တဲ့ American ရဲ့အကူအညီအခုရဆိုင်သွားပြီဆိုတော့မြန်မာဒီမိုကရေစီရေးဒီတော်လှန်ရေးအရေးတော်ပုံရှေ့အလားလာဘယ်လိုရှိနိုင်ပါသလဲလူလူရဲ့အတန်နဲ့ကျွမ်းကျင်သူတွေရဲ့သုံးသက်ချက်တွေကိုအခြေခံပြီးတော့ဒီတစ်ပတ်မှာအယ်ဒီတာဆွေးနွေးကမ်းမှာဦးကျော်စံသားကိုမမ်းမြသစင်အောင်မေးမြန်းထားပါလေ
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါဆီ
ဒီ American နဲ့ပတ်သက်ပြီးတော့မြန်မာအရေးမှာဒီအကူအညီရလိုက်တာတွေကိုမပြောခင်မှာအရင်ကပေးခဲ့တဲ့အကူအညီတွေကဘယ်လောက်ထိထိရောက်မှုရှိခဲ့ပါလဲအဲ့ဒါကိုမေးချင်ပါတယ
် American ပေးခဲ့တဲ့အကူအညီကိုတကယ်2500ကျင်းတ်လောက်တယ်လို့လက်ခံတဲ့လူတွေသိမရှိရဘူးတွေးရပါတယ်မဆူမပိုးမြတ်တာဖြစ်တယ်လို့ပြောကြတယ်တချို့ကလည်းဘယ်လောက်ပြောလဲဘယ်လိုပြောလဲဆိုတကယ်လို့ American သားထိထိရောက်အကူအညီပေးမယ်ဆိုရင် Ukraine ကိုပေးတာရဲ့အစရာကနောက်ပဲပြင်းမယ်ဆိုရင်မြန်မာနိုင်ငံမှာအခြေအနေပြောင်းလဲသွားပြီလို့ပြောကြတယ်တချို့ကလည်းအဲအခြေအနေဘယ်လိုပြောင်းမလဲဆိုတာလည်းပဲနှစ်မျိုး꿰ပြီးတော့စီးတယ်တချို့ကတော့အဲလိုသာထိထိရောက်အခုညပြင်းစစ်ကောင်စီပြုတ်သွားတာကြာပြီလင်းနေမခံဘူးလို့ပြောကြတယ်ဒါကြံတချို့ကလည်းပဲအဲလိုအမေရိကန်ထိထိရောက်ဝင်ပြီးကူညီမယ်ဆိုရင်မြန်မာနိုင်ငံဟာတရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားမှာကြားခံစစ်မြေပြင် proxy battlefield ဖြစ်နေရောဆိုရောပြောကြတာလည်းရှိရဆိုတော့သိပြီးတော့ထီထီရောက်ရောက်အမေရိကန်ကအခုမပေးခဲ့တာဒီဘီလီယံဒီကိစ္စကိုငဲ့ကွက်ပြီးတော့သူတို့တွက်ခဲ့တာဖြစ်လိမ့်မယ်လို့သူဘက်သူတို့ကမှတ်ချက်ချရပါတယ်။ဒါကြောင့်လည်းအမေရိကန်ဟာသူတို့ရဲ့ Burma Act ထဲမှာထည့်သွင်းထားတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့ပတ်သက်ပြီးတော့သဘောထားပူပြီးတော့ခိုင်ခိုင်မာလုပ်မယ်လို့သူတို့ချမှတ်ခဲ့တယ်ပြီးတော့အဲဒီမှာစာနာမှုအထောက်ပံ့ Humanitarian and Other Forms of Non-Lethal Assistance လို့ရေးထားတယ်သူကအစနာမှုအထောက်ပံ့ကတော့ဟုတ်ပြီသားပါတော့ကျမရဲ့ကိစ္စတွေပါလေပညာရေးပညာပံ့ပိုးမှုတွေဒါပေမဲ့ non lethal assistance ဆိုတဲ့ကိစ္စမှာတော်လှန်ရေးအင်အားစုတွေဘက်ကစစ်ကောင်စီကိုတိုက်နေတဲ့လူတွေဘက်ကမျှော်လင့်ခဲ့ရတာကဥပမာ drone ကိုထိန်းချုပ်နိုင်တဲ့အကူအညီမျိုးနောက်ပြီးတော့ဒါစစ်တပ်ကဘုံလာကျမယ်ဆိုရင် early warning system ပေါ့ကျူတင်သတိပေးတဲ့system မျိုးအဲ့ဒီပုံစံမျိုးလောက်အကူအညီပေးမယ်လို့မျှော်လင့်ခဲ့ရတာအဆန်ကိုကြားပါတယ်သို့တော်လည်းပဲအဲ့ဒီကတကယ်တမ်းဖြစ်မလာခဲ့ဘူးအခက်အခဲတရှိနေရှိရဆိုတော့အဲ့ဒီခုနပြောသလိုပဲပေါ့လေသူတို့ကလည်းအကန့်အသတ်ရှိခဲ့တဲ့အတွက်ကြောင့်သိထိတရားမရှိခဲ့ဘူးလို့ပဲပြောမှာဖြစ်ပါတယ်လူကပြောကြတာပေါ့လေ
အခုဒီသမရထရမ့်အစိုးရတက်လာပြီးတော့ပြပအထောက်ပံ့နေရလိုက်တဲ့အပေါ်မှာလေတချို့ကတော့တော်တော်လေးကိုစိတ်ပြည့်အားငယ်ကြတယ်လို့သိရပါတယ်
စိတ်ပြအားငယ်ဆိုစိတ်မျောလင်းနေတဲ့လူတွေကတော့အားငယ်မှာပဲဒါသဘာဝပါပဲဘယ်ရမှာဆိုစိတ်မျောလင်းချက်မြင့်မားထားပြီးတော့တကယ်တမ်းဖြစ်မလာရင်စိတ်ပြတာဥပနမူနာတစ်ခုကြားဖြတ်ပြောမယ်အဲဒီအစိုးရတက်ခါကြတာဟာဒီမိုကရေစီနေချင်းညာချင်းဝုန်းနဲ့ဖြစ်မယ်လို့မျောလင်းနေရတဲ့အများကြီးရှိတယ်ဒါပေမဲ့အဲ့လိုဖြစ်မလာတဲ့ကစိတ်ပြပြီးတော့ပြောလာတဲ့အဆန်ကလေးပဲကျွန်တော်တို့ကြားခဲ့ရတာပဲဆိုတော့ဒီလိုပါပဲအမေရိကန်ဖြစ်ဖြစ်ဗတန်ငံရဲ့အကူအညီဖြစ်ဖြစ်အဲ့လိုမျောလင်းနေတဲ့လူတွေကတော့စိတ်ပြမှာပါပဲသို့တော်လည်းပဲမမျောလင်းတဲ့လူတွေကတော့ဆက်တိုက်နေရပဲသူတို့အလုပ်ကိုသူတို့ဆက်လုပ်နေရပဲအဲ့လိုဆက်လုပ်နေလို့လည်းပဲဒီဘက်မှာအစိုးရပြောင်းပြောင်းမပြောင်းပြောင်းဘူးပြောင်းပြောင်းမပြောင်းပြောင်းသူတို့ဆက်တိုက်နေလို့သူတို့နေမြင်မှာအောင်မြင်မှုတွေရနေတယ်ဆိုတာလည်းပဲကျွန်တော်သတင်းတွေထဲမှာအများအားတွေ့နေရတာဖြစ်ပါတယ်ဆိုတော့စိတ်ပြအငင်မှုကတော့သိပြီးတော့ထိရောက်တဲ့အခြေအနေတော့မဟုတ်ပါဘူးဆက်လုပ်တဲ့လူတွေကလည်းလုံနေအောင်တွေ့ရတယ်လို့ပြောမှာပါ
နောက်တချို့သုံးသက်တာတွေကိုလည်းတွေ့ရပါတယ်ဒီမြန်မာအရေးဥပေါ့တရုတ်လက်ထက်ကိုလုံလုံလည်လည်ပစ်ထားလိုက်တယ်ဆိုပြီးတော့သုံးသက်တာတွေလည်းရှိပါတယ
်အစကတည်းကလည်းအမေရိကန်ဟာမြန်မာကိုတရုတ်နဲ့ဝေခွဲပြီးတော့ခွဲဝေမျှယူမယ်ဆိုတာတစ်ခါမှမပြောခဲ့ပါဘူးစီစဉ်ခဲ့တယ်ဆိုလည်းမတွေ့ပါဘူးအမေရိကန်ဝိုင်းသံတမန်တွေပဲကျွန်တော်ကိုယ်တိုင်မေးဘူးတဲ့သူတို့က The sphere of interest pit as well, not like an air, knowledge with through grain pure. The Nimanang and American Sam Mati got the young man Nezak with Ovi or a Yinya Kizama, Zobu looked out of Ma, the Yoga Handare, Naru, Desapse and Naruna, but that a Mimalanes through Mazove and Degera Siva. Arauchi, American Ha, the young man, Nimanang and Emma. We do quibbles with Rome Sinaba, whom your man and Indian beer, democracy P with American Lulares of Polymare. So at the Yoga or your man and was through it, Josie was the assignment that I named the pit number tires or Lurin Fijaware. The two things that the real solution era, your mouth through a backyard poly, now pitch and pin and chance you cut her a little more, things that beat up joy away. The level to get out the bank on Sama, American Kunaka, Chainunga, Latin America. We are about in Nature, Lara Chainbanyama, American Thamna, Monroga, Monro Doctrine to be Latin America, who to marry Milanes or Andre to look at who are so Dagaro, Tangaraga, the Maima, seems the mere Pepare, so they let him a long watch and let her as Sura Deleve, at the Yukara, Bubido, Slumbo, Nine Dead Chain, the senior body, a young Alice, the Gulavello, the senior Pepare.
India, or
ဒီကိုတံပြန်ပြီးတော့ထင်းကြီးနိုင်တဲ့အနေထားရှိပါလားအိန္ဒိယဟာတရုတ်လိုပဲမြန်မာနိုင်ငံရဲ့အနောက်ဘက်ကအင်အားကြီးတဲ့အင်အားကြီးနိုင်ငံဖြစ်ပါတယ်အခုဆိုရင်ကမ္ဘာမှာလူကြီးလည်းပဲသိများပြလာပြီဖြစ်တဲ့စီးပွားရေးအရန်တိုးတက်လာပါတယ်ဒါပေမဲ့သူဟာတရုတ်ကိုထိတိုက်ဖြစ်လို့ဟာမရှိပါဘူးမြန်မာအနေနဲ့ပတ်သက်လို့သူတို့မြောက်ပိုင်းမှာတော့နေကျင်တယ်အင်အားကြီးနိုင်ငံကလက်ရှိဖြစ ီပဲတရုတ်ကလည်းထိခိုက်ရှာမလို့ပဲစူနီဇူဟန်နဲ့သူလုသွားခြင်းတဲ့သဘောရှိပါတယ်အာအိန္ဒိယသမုဒ္ဒရာဘက်ကိုထွက်ဖို့အတွက်ဒါရခိုင်ဘက်မှာတရုတ်ကအခြေချလာတဲ့စသဖြင့်ပြောကြတယ်စီးပွားရေးလုပ်ငန်းတွေလုပ်လာတယ်အိန္ဒိယဘာမှမဝေဖန်ပါဘူးသူလည်းပဲသူလုခြင်းတဲ့စီးပွားရေးလုပ်ငန်းကဇမ်ဘက်ဆောင်စီမံကိန်းကိုတိဆောက်နေပြီးလုပ်နေတာပါပဲဘယ်တော့မှသူနိုင်ငံ clash ဖြစ်တယ်ပြည်ပခါဖြစ်လည်းမကြပါဘူးနောက်အိန္ဒိယစိတ်ဝင်စားတဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမကြီးဆက်သွယ်ရေးလမ်းမကြီးလောက်တာလည်းပဲဘာမှတရုတ်နဲ့ဆက်ညင်ပဲပေါ်လေကန်ရောဇာဖြစ်တာကိုမတွေ့ရပါဘူးဆိုတော့ကျွန်တော်လူရဲသုံးသပ်တော့ပြောရင်အိန္ဒိယဟာတရုတ်ကိုထိတ်တိုက်တိုးလိမ့်မယ်ဆိုပြီးတော့ဘယ်တော့မှဒီရတ်ဟာမရှိဘူးလို့ပြောကြတာတွေ့ရပါတယ်သုံးသပ်ကြတွေ့ရတယ
်ဒါဆိုရင်ဒီ American, Australia, Japan နဲ့ India အဲ့ဒီသူတို့ဖွဲ့ထားတဲ့ Quad အဖွဲ့ရပါဘော
Quad ဟုတ်တယ် Quad Quadrilateral Security Dialogue ဖွဲ့ခေါ်တာပေါ့ India သမုဒ္ဒရာနဲ့ Pacific သမုဒ္ဒရာဒီသာလုံခြုံရေးအတွက်လင်းနိုင်ငံဆွေးနွေးတဲ့ဖွဲ့ဒီဖွဲ့အစိအရေးကြီးပါတယ် American အတွက်အခု American သမ္မတ Donald Trump တက်လာပြီးတော့နိုင်ငံရေးဝန်ကြီးအဖြစ် Marco Rubio အစည်းအဝေးပြုခံရပြီးမကြခင်မှာပဲအဲ့ဒီနိုင်ငံရေးဝန်ကြီး Quad ဖွဲ့ဝင်နိုင်ငံရေးဝန်ကြီးနဲ့ဆွေးနွေးပါတယ်ဆိုတော့စီစီကမစီရတော့လည်းပဲသူတို့ဟာစိတ်အလေးနဲ့ထားတယ်ဆိုတာပြသနေပါတယ်။သူတို့အလေးနဲ့ထားတယ်ဆိုတာလည်းပဲတကယ်တော့တောင်တုပ်ပင်လဲဒါပစိဖိတ်မှာရှိတဲ့ကိစ္စတွေလုံခြုံရေးဥပမာအပြင်ဖိလစ်ပိုင်နဲ့ဖြစ်တဲ့ကိစ္စပေါ့လေတရုတ်နဲ့ဆိုတော့ဖြစ်ပြီးတော့ဂျပန်ဟာဖိလစ်ပိုင်နဲ့ဆွေးနွေးပြီးတော့ဒီနေ့ပဲသတင်းမှလည်းထပ်ပါတယ်ဆိုတော့ဒါကိုသူတို့ပူပေါင်းဆောင်ရွက်မှုပို့ပြီးတော့ခင်ခင်မှလုပ်ရမယ်ဆိုပြီးဒီကနေ့တနင်္လာနေ့မှာပဲသတင်းထွက်တာတွေ့ရပါတယ်။ထူးနီးလောင်းပဲသူတို့အိန္ဒိယသမုဒ္ဒရာဘက်မှာလည်းသူတို့ပြန်အဓိကလုံခြုံရေးအတွက်ကြည့်မယ်။သို့တော်လည်းပဲဒီမြန်မာနိုင်ငံအရေးကို Quad အဖွဲ့ကဘလောက်အလေးနဲ့ထားလို့ဆွေးနွေးတယ်ဆိုတာကျွန်တော်တခါမှမတွေ့ရပါဘူးဆိုတော့မြန်မာနိုင်ငံဒီ Indo-Pacific ဒေသမှာပါဝင်တော်လဲပဲဒါထိတ်တန့်ဥစားပေးဒေသအဖြစ်တစ်ခုတော့သူတို့ထက်တွက်ဟန်မတူပါဘူးဒီကိစ္စမှာပြင်းပြင်းထန်ထန်ထိတ်တိုက်တူဖို့ရွယ်ရာမရှိဘူးလို့ပဲလူတွေကလည်းသုံးသပ်ကြပါတယ်တခြားကိစ္စပေါ့လေတောင်တုပ်ပင်လဲဖြစ်မယ်နောက်ပြီးတော့ဒီတိုင်ဝမ်ကိစ္စဖြစ်မယ်ဒါတွေကပို့ပြီးတော့အလေးနဲ့ထားတယ်လို့ပြောကြပါတယ်
ဒီတော့ဒီပြပအကူအညီတွေမပါတဲ့မြန်မာဒီမိုကရေစီရှေ့ရကလွယ်ကူချုံးမွေးနိုင်ပါမလား
ဒီမိုကရေစီဟာပြပအကူအညီနဲ့ဖန်တီးနိုင်တာမဟုတ်ပါဘူးဒီမိုကရေစီ can neither be imported nor exported တင်းတွန်းလို့မရဘူးတင်ပို့လို့လည်းမရပါဘူးအမေရိကန်ဝဲကြီးကလက်တင်အမေရိကမှာဒီမိုကရေစီဖြစ်ထွန်းနေတဲ့နိုင်ငံတွေလို့သာသူများပြပအကူအညီနဲ့သာဒီမိုကရေစီဖန်တီးလို့ရရင်ကမ္ဘာပေါ်မှာဒီမိုကရေစီနိုင်ငံတွေအများကြီးဖြစ်နေပြီကွာသို့တော်လည်းပဲဒီမိုကရေစီဆိုတာ
ตัวก็ปีเดียวกันก็หากว่าลูกอะไรว่ามีมาในงานดิโมกรีสุชาติบุสิ่งของสิ่งนี้ตอนนั้นอิสราเอลปีบากุนี้ลงมาบ่าวอันนั้นเช่นสเต็กมโลจิโลใจลูกปีเดียวกันอุ้มตัวพี่รอถ้าจะสังเกตนายาเนี่ยปั๊บขวาละพี่ไปสุรปีบากุนี้ป้าป้ามาป้าดิชิอาร์เส้นหนึ่งมาเว็บพี่ไปดิชาร์ก็รอสมัยบ่เลยมีมาสมัยพิเศษพี่บอกตัวเดิมว่า historical development ป่ะไอ้ลูกเสร็จปีจอดตัวเดิมมาทำพี่ไปดิการอ่ะปีดูเอสซีลงนี่นี่เนี่ยเนี่ยเวลาลูกเรียนเสร็จสุดแล้วป่ะมาดูที่แม่ลูกดูเรื่องการศึกษาว่าอะไรก็เสีย
โอเคป่ะอุจจารณ์นะเช่นกูรู้สุนิวิเรตเวจิสุติมาเลย
ใช่ป่ะ
วิวเอซีซั่นนี้ก็เสร็จแล้วเต็มสั้นนี่ว่าเลยกูรู้จังซีซีซั่นเลี้ยงลาวาบีရခိုင်တိုင်းရင်းသားကျောင်းဆရာလေးဖြစ်တဲ့ကိုမြင့်စိုးဟာအခက်ခဲအမျိုးမျိုးကြားကနေအမေရိကန်အစိုးရကပေးတဲ့ Fulbright ပညာတော်သင်ဆုရှင်တယောက်ဖြစ်လာခဲ့ပါတယ်။ကိုဖြစ်ကျင်တဲ့အရာကိုတဆင်ချင်းဒီဇိုင်းမမတ်လုပ်လို့ရှိရင်ဘာမှဆိုဖြစ်နိုင်တယ်လို့သူကပြောပါတယ်။ကျောင်းဆရာကိုမြင့်စိုးတယောက်ဘယ်လိုမျိုးစ조사လုပ်ဆောင်ခဲ့တယ်လဲဆိုတာမက်ခင်လေးကဂျန်စီလူငယ်တွေအတွက်ဆက်သွယ်စကားပြောထားပါတယ်ခင်ဗျာ
။ Macron scholarship တို့ဘာလို့ဆောက်တယ်ဘာလို့ဒီလိုရှင်ဒီ New Zealand တို့ဘာလို့ဆောက်ပေးတယ်အမေတခေါက်မှဟိုကံကောင်းလို့ပဲနေမှာပ
ါဂျန်စီတို့ကြီးဒီလူငယ်လေးကတော့အမေရိကန်အစိုးရကပေးတဲ့ Fulbright ပညာတော်သင်ဆုကိုရထားတဲ့လူငယ်လေးပါသူဒီပညာတော်သင်ဆုကိုမရခင်တော့ဆိုလို့ရှိရင်ပညာတော်သင်ဆုကိုရဖို့အတွက်အထက်တစ်ခါကဘလူတွေရှောက်ခဲ့ရတယ်ဆိုတဲ့အကြောင်းအခုပဲပြောပြသွားတာပေါ့နော်ဆိုတော့ဒီလူငယ်လေးကဒီတစ်ဖက်မှာလည်းသူကဒီမြန်မာနိုင်ငံမှာရှိတဲ့ကလေးငယ်လေးတွေကိုပညာသင်ကြားပေးနေတဲ့ကျောင်းဆရာလေးဖြစ်တယ်ဆိုတော့အရင်ဆုံးသူ့ရဲ့ကျောင်းဆရာဘွားကိုနားထောင်ကြည့်ရအောင်နော
်ဟိုစေတန်းပြည်ရယောကလေးတော်မှာစေတန်းပြည်ရပြီးလို့ရှိရင်အဲ့ဒီကအစဒီဟိုအင်္ဂလိပ်စာကိုဟောက်ကို study လုပ်တယ်ကလေးတွေကိုစာပြတယ်စာတန်ခဲ့ရတော့ဒီဟိုပထမဆုံးစာတန်တာ shit တန်ပေါ့နော်ပြောမှာအဲ့ဒီရခိုင်မြောက်ပိုင်းဒီကျောက်တော်ကရောတရောမှာပေါ့နော်အဲဒါပြီးလို့ရှိရင်ကျွန်တော်ဟိုကလေးတွေဒီရန်ကုန်မှာအဲ့ဒီဖုန်ကြီးကျောင်းတစ်ကျောင်းမှာပဲကျွန်တော်ဒီရန်ကုန်မှာကျောင်းတက်နေရတဲ့အဲ့ဒီကျောင်းမှာတော်ပြီးတော့ volunteer တော့လုပ်တာအဲ့ဒီမှာဒီမွန်ကြီးကကလေးတွေရောရခိုင်ကကလေးတွေရောကယံကကလေးတွေရောအကုန်အဲ့ဒီမှာကလေးအဲစပေးကြောင်ထွက်ပြလာတဲ့ကလေးတွေလည်းပါတယ်အကုန်လုံးပါတယ်ပေါ့နော်အဲ့ဒီမှာကလေးအတန်းဟိုလေးတန်းလားမသိဘူးမအားရတော့လည်းကျွန်တော်တန်တော့ထောင်းစလေးတော့ပေါ့နော်ပြီးလို့ရှိရင်အဲ့ဒီကဒီဆရာဆရာမတွေနည်းနည်း teacher training ပေးရပြီးလို့ရှိရင်ကျွန်တော်ဒီ new educational highway ဒီ NEH နဲ့ထပ်ပြီးတော့လုပ်ဖြစ်တယ်ပေါ့နော်အဲ့တော့အတန်းတွေကတော့ဆုံးပါတယ်တန်းတွေကတော့ဆုံးပါတယ်ဟုတ
်ရခိုင်ပြည်နယ်နေရာနဲ့မှာစတင်ကြပေးနေတဲ့ဒီကျောင်းဆရာလေးကပညာတော်သင်ဆုတွေရဖို့အတွက်ဘလူတွေပြင်ဆင်လျှောက်ထားခဲ့ရတယ်ဆိုတာကိုလည်းနားထောင်ကြည့်ပါဦး
။ Language scholarship စာပြတော့နော်။အဲတော့ပထမဆုံးစာပြီးတော့ join လိုက်တယ်ပေါ့နော်။အဲတော့ English test မှာကျွန်တော် 70% Language ကိုနှစ်လောက်စတိုင်လျှောက်လိုက်တယ်။လျှောက်လိုက်ပြီးတဲ့အခါကျမှဒီ2022မှာဒီ Fulbright ကို Fulbright ပေါ့နော်။အဲတော့ကျွန်တော်ဒီအဲဒီတုန်းကတိုက်ပွဲတွေရခိုင်ဖက်မှတိုက်ပွဲတွေလည်းအများကြီးဖြစ်ဟိုပြန်ပြီးတော့ tension တွေကနည်းနည်းမြင့်လာတဲ့အချိန် Fulbright deadline ကနေပြီးတော့ pay for 3-4 ရက်ပတ်ကျင်တော့တယ်မှာအဲ့ချိန်မှာပဲကျွန်တော်မှာအဲငါ shop လိုက်ပါမယ်လေဟို shop လိုက်လို့ဘာမှမဖြစ်ဘူးပေါ့နော်ပြီးလို့ရှင်ဒီ Fulbright ကတောင်းတဲ့ဟာတွေနည်း adjust လုပ်ပြီးတော့ပြန်ပြီးတော့ shop လိုက်တာပေါ့နော
် Fulbright ပညာတော်သင်ဆုလျှောက်တော့လည်းသူ့မှာအခက်ခဲတွေအများကြီးကြုံခဲ့ရတယ်လीအဲ့ဒီတွေကသူအခက်ခဲဆုံးအကြောင်းအရာတစ်ခုအခုလိုပဲပြောပြထားတယ
်ဒီအခက်ခဲတစ်ခုဖြစ်ခဲ့တာကဒီ English test တစ်ခုဖြစ်တာပေါ့နော်အဲ့ဒါတစ်ခုတော့တော့အခက်ခဲဖြစ်ခဲ့တယ်ကျွန်တော်တို့အဲ့ဒါဘာဖြစ်လဲဆိုတော့ဒီကျွန်တော်ကျောင်းကကျွန်တော်လုံးနေတဲ့ကျောင်းကနေပြီးတော့ကျွန်တော်အဓိကအဲ့ဒီ run နေတဲ့အဲ့ဒီ program ကနေပြီးတော့အဲ့ဒီ lemma ပုံမှာဖြစ်နေတယ် lemma နဲ့ get ပြီးရောဆိုတော့အဲ့ဒီမှာ tracker တွေတွားတာရောဘာတွေရောဘာလို့ solution ကျွန်တော်ကဒီ test ဖြစ်တဲ့အခါ 20% ဒီ listening ပုံတော့ listening ဖြစ်တဲ့အခါရန်ဒုက္ခရောက်တဲ့ကျွန်တော်အဲ့လိုအနားကနေပြီးတော့ကတွေတွားလိုက်လာလိုက်တွားလိုက်လာလိုက်ဖြစ်နေတဲ့အခါကျတော့အဲ့လိုရန်အာရုံဆိုင်ရတယ်ပုံတော့ sensitive ဘူးအဓိကတော့ဒီကျွန်တော်နေတဲ့ဒီ environment ပုံတော့အာဝကျွန်တော်တို့အဆင်ပြေလိုက်တော့ပါအဲ့တော့တခြားနေရာတော့မယ်ဆိုလို့ရှင်လေတော့ဇာနေရာမရှိဘူးအဲ့လိုတစ်ခုနဲ့တစ်ခုတော့မယ်ဆိုလို့ရှင်နေနေခက်ခဲလို့ပြောတော့ရတာပေါ့နော်ဟိုအနည်းငယ်မှဆိုလို့ရှင်စစ်တက်အဲ့လိုစစ်စစ်တွေပါရရှိရဆိုလို့ရှင်ကျွန်တော်အဲ့လိုမျိုးပေါ့နော
်ရဲရွာအကျိုးပြုလုပ်ငန်းတွေကိုဒီဇိုင်းမမတ်လုပ်ပေးတာကလေပညာတော်သင်ဆုလျှောက်ထားတဲ့နေရာမှာအထောက်အကူပြုတယ်တ
ဲ့စေတန်ပိခါစားဒါမှမဟုတ်အခုဆိုလို့ရှင်စေတန်ဟိုမတရားသေးဘူးတကယ်လို့ဒီတက္ကသိုလ်ပိခါစားဆိုလို့ရှင်အခြေအနေရပေါ့နော်ဒီဒေတာတွေမှာဝင်ပြီးတော့အလုံးလုံးပေးတာတွေကဟိုတော်တော်ကိုနောက်ပိုင်းမှာအကျိုးပေးရလို့ကြော်လို့ရတယ်ပေါ့မနော်ခုလိုမျိုးဒီဟို scholarship ရှောက်တဲ့အခါမျိုးတွေမှာဆိုလို့ရှိရင်ပို့ပြီးတော့တိတာရပေါ့နော် ခုနကျွန်တော်ရဲ့ဒီအတွေ့အကြုံတွေပါတွေဆိုလို့ရှိရင်လေသူတို့မှာဒီ full price scholarship ရှောက်တဲ့အခါဆိုလို့ရှိရင်လေအဓိကဒီ relevancy ကမြို့ဒီအလုံးနဲ့ကို6မှနေပင်နဲ့ပြီးတော့အနည်းဆုံး2 year experience ရှိရမယ်ဆိုပြီးတော့ပါတာဟိုမှာအဲ့တော့ဒီ experience ကတော့မဖြစ်နေကိုလိုရပေါ့နော
်သူလိုပဲမြန်မာပြည်မှာရှိတဲ့လူငယ်လေးတွေကိုလည်းကိုဖြစ်ချင်တာကို design မမက်လုပ်ဖို့အတွက်အခုလိုအားပေးထားသေးတယ
်ရှောက်လိုက်လို့ရှိရင်ဟိုတခါတည်းရမယ်ဆိုတော့ယုံကြည်ချက်ထက်ဟို process ကိုယုံကြည်ဖို့ပေါ့နော်ဒီ process မှာ decision စီကိုကိုတိုးတက်အောင်ဘယ်လိုလုပ်မလဲကိုရဟိုလက်ဟာနေတဲ့ဟာတွေကိုကိုကိုတိုင်းမသိနိုင်ဘူးဆိုလို့ရှိရင်ဒီထဲသိနိုင်တဲ့လူတွေနဲ့ဟိုချင်ကပ်ပြီးတော့အဲ့လိုမျိုးကြောကြည့်တာဟိုအကူအညီနှမ်းတောင်းတာတို့ဘာလို့လုံးတက်နေလုံးနေနေမှာဟိုဖြစ်နိုင်လို့ရှိရင်ပေါ့နော်ကိုတော့ချင်တဲ့ကိုကိုကိုဟိုဒီဇိုင်းမမဆူထားပေါ့နော်ကိုရဆေးအောင်ရုံဒီဇိုင်းမဆူပြီးတော့တော့တာပဲအကောင်းဆုံးဖြစ်တယ်ပြီးလို့ရှိရင်ဟိုရောက်မှာပါကိုတော့တဲ့လန်းစင်လို့ကိုရောက်မှာပါကိုတော့ချင်တဲ့ကိုကိုလည်းကိုအချစ်ဖြစ်မှာ
ကေဂျင်စီတို့ American ဆိုရကပေးတဲ့ Fulbright ပညာတော်သင်ဆုနဲ့ America မှာပညာသင်ယူနေတဲ့ရခိုင်ပြည်နယ်ကကျောင်းဆရာလူငယ်လေးတယောက်အကြောင်းကြားခဲ့ကြရတာပါရှေ့တစ်ပတ်တည်းကြာလို့ရှိရင်လည်းဂျင်စီတွေအတွက်ဂျင်စီစီစဉ်ရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ပေးကြပါဦးเนาะနောက်တစ်ပတ်မှာပြန်ဆုံကြပါမယ်တက်တာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့Blue Mark အပြာရောင်အမှတ်လေးပါတာပြည်ပြည်ကြုံပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်အခုတော့တပတ်အတွင်းအားကစားသတင်းတွေကိုပြောပြသွားပါမယ်အမေရိကန်သူရဲကောင်းဥယျာဉ်မှာအမေရိကန်ကအာဖရိကနယ်ပွားလူမဲအမျိုးသားတွေရဲ့ရုပ်တုတွေကိုထားရှိသွားမယ်လို့သမ္မတဒိုနယ်ထရန့်ကပြောလိုက်ပါတယ်နိုင်ငံလေရွေးစဉ်အသင်းမှာပြန်ကစားဖို့အဆင်သင့်ဖြစ်နေပြီလို့ Real Madrid ဂိုးသမားကပြောလိုက်ပါတယ်။အီတလီနိုင်ငံက Alpine ကမ္ဘာဖလားနှင်းလျှောစီပြိုင်ပွဲမှာတော့ Shifrin ကအနိုင်ရရှိစံချိန်တင်သွားပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်။
ဘယ်ကံပြည်တော်စုကနယ်ပယ်အသီးသီးမှာထင်ရှားကြော်ကြတဲ့သူတွေကိုဂုံပြူတဲ့အနေနဲ့ပြုလုပ်သွားမဲ့အမေရိကန်သူရဲကောင်းဥယျာဉ်မှာအမေရိကန်ကကဘာကျော်အားကစားသမားတွေဖြစ်တဲ့မိုဟာမက်အလီနဲ့ကိုဘီဘရိုင်းအန်ပါဝင်အာဖရိကနယ်ပွားအမေရိကန်လူမဲ့မျိုးသားတွေရဲ့ရုပ်တုတွေကိုလည်းထားရှိသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။သမ္မတအင်ဂျီလာမှာဂျာတာပရီနေ့ကကျင်းပခဲ့တဲ့ Black History Month လို့ခေါ်တဲ့အမေရိကန်ပြည်တော်စုကအာဖရိကနယ်ပွားတွေကိုဂုဏ်ပြုထားတဲ့လူမဲသမိုင်းတင်လအခမ်းအနားမှာသမ္မတထရမ့်ကအဲ့လိုကတိပြုပြောကြားခဲ့တာဖြစ်ပြီးတော့သူနဲ့အတူကမ္ဘာကျော်ဂေါက်သီးသမား Tiger Woods လည်းထည့်ရောက်ခဲ့ပါတယ်
။ During Black History Month we pay tribute to these heroes and to so many others but not simply
လူမဲသမိုင်းတင်လဖြစ်တဲ့ဒီလအတွင်းကျွန်တော်တို့အနေနဲ့အဲ့ဒီသူရဲကောင်းတွေနဲ့အတူအခြားသူရဲကောင်းအများအပြားကိုဂုဏ်ပြုကြတာဖြစ်ပါတယ်။ဒီလိုဂုဏ်ပြုတာကလည်းသူတို့ဟာလူမဲသူရဲကောင်းနေဖြစ်လို့ပဲမဟုတ်ပဲသူတို့ဟာကျွန်တော်တို့အားလုံးကိုအလွန်အားကျစေခဲ့တဲ့တကယ့်အမေရိကန်သူရဲကောင်းနေဖြစ်တာကြောက်ပ
ါဘောဂျောကောက်တီသမားတိုက်ဂါဝုဒ်စ်ကတော့ဒီခမ်းနားကိုတက်ရောက်ခွင့်ရတဲ့အတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ
် It's an honor to be here. It's an honor to be here with you Mr. President.
ကျွန်တော်အနေနဲ့အခုလိုဒီခမ်းနားကိုတက်ရောက်ခွင့်ရတာဂုဏ်ယူပြီးသမ္မတထရန့်နဲ့အတူရှိရတာအလွန်ဂုဏ်ယူနေမိသလိုခင်ဗျားတို့အားလုံးနဲ့ဒီလိုအခမ်းနားမှာအတူရှိရတာဂုဏ်ယူပါတယ်
အဲ့လိုဂုဏ်ပြုသွားမဲ့သူတွေထဲမှာအမေရိကန်လူမဲအောက်သားသမားတွေတဲကကမ္ဘာကျော်လက်ဝဲသမားမိုဟာမက်အာလီနဲ့ဘတ်စကတ်ဘောကစားသမားကိုဘီဘရိုင်းတို့အပြင်အမေရိကန်ဘေ့စ်ဘောကစားသမားဂျက်ကီရောဘင်ဆန်ရဲ့ရုပ်ထုကိုလည်းထားရှိသွားမှာဖြစ်တယ်လို့ပြောပါတယ်။အခုပြုလုပ်သွားမဲ့အမေရိကန်သူရဲကောင်းဥယျာဉ်ကိုတော့ပြည်내တွေတော်များများကလှုပ်ချင်နေကြပြီးတော့ဘယ်မှာလှုပ်သွားမယ်ဆိုတာကတော့စီစစ်ရွေးချယ်နေတုန်းပဲဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ပရီးမီယာလိဂ်မှာတော့မန်ချက်စတာယူနိုက်တက်ဘောလုံးအသင်းကအသင်းအနေနဲ့၅နှစ်သက်သက်အရှုံးပေါ်ပြီးတဲ့နောက်ပုံကြားစိတ်တွေရှော့ချတဲ့အနေနဲ့အသင်းမှာရှိတဲ့ဝန်ထမ်းနောက်ထပ်150ကနေ200လောက်ကိုထပ်ပြီးတော့ရှော့ချသွားမယ်ဆိုပြီးတော့ဖေဖော်ဝါရီ24ရက်နေ့ကကြေညာပါတယ်ဒါဟာမနစ်ကဝန်ထမ်း150ရှော့ချပြီးတဲ့နောက်ထပ်ထပ်ရှော့ဖို့လုပ်တာဖြစ်တယ်လို့လည်းပြောပါတယ်ဗြိတိန်နိုင်ငံကဘီလီယံနဲ့တထေးကြီးဆာဂျင်ရက်ကလစ်အသင်းရဲ့ပိုင်ဆိုင်မှုရှယ်ယာ25ရာခိုင်နှုန်းကိုမနစ်ကဝယ်ပြီးတဲ့နောက်အသင်းရဲ့ကုန်ကျစရိတ်တွေကိုရှော့ချတဲ့အနေနဲ့အခုလိုထပ်ပြီးတော့လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်ခင်ဗျာ တော့ဘောလုံးသတင်းတွေမှာတော့ရီယယ်မက်ဒရစ်အသင်းရဲ့ဂိုးသမားသီဘိုကိုတွားဟာသူ့အနေနဲ့ဘယ်လ်ဂျီယံလည်းရေးစင်စင်မှာပြန်ကစားဖို့အစဉ်မြင့်ဖြစ်နေပြီဆိုပြီးတော့ပြောလိုက်ပါတယ်ကိုတွားဟာပြီးခဲ့တဲ့ဘယ်လ်ဂျီယံနီးပြဒိုမီနီကိုတဒက်စကိုလက်အောက်မှာလည်းရေးစင်စင်မှာမကစားဖို့ဆုံးဖြတ်ခဲ့ပြီးတော့အခုခါမှာတဒက်စကိုကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တာကြောင့်သူအနေနဲ့လည်းရွေးစင်အသင်းမှာပြန်ကစားဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးတော့ချေလာမှာကစားမဲ့ Ukraine နဲ့ Nations League Playoff ရှုံးထွက်ပွဲစဉ်မှာပြန်အရွေးခံဖို့ပြောင်းလဲထားပါတယ်။သူအနေနဲ့နိုင်ငံရဲ့လည်းရွေးစင်အသင်းမှာကစားတဲ့အချိန်တွေကိုသတိရမိပြီးတော့အသင်းမှာပြန်ကစားဖို့အဆင်သင့်ပဲလို့ Rio Ferdinand နဲ့ Interview မှာပြောထားပါတယ်။သူနဲ့ Belgian နီးပြတဲ့ Rudi Garcia တို့လည်းစကားပြောခဲ့ကြပြီးတော့နီးပြတဲ့ Garcia ကလည်းသူ့ကိုလည်းရွေးစင်အသင်းမှာပြန်ရွေးဖို့ဆန္ဒရှိနေတာဖြစ်ပါတယ်ခင်ဗျာ။နယ်သာလန်ကပတ်မှာတော့နယ်သာလန်ကဒီဖန်နုအသင်းကအာဆနယ်နဲ့မန်ချက်စတာယူနိုက်တက်တိုက်စစ်မှုဟောင်းရောဘင်ဗန်ပါစီကိုနီးပြဖြစ်နဲ့ခန်းလိုက်ပါတယ်။အသက်42နှစ်ရှိဖြစ်တဲ့ဗန်ပါစီဟာဒီဘောလုံးရသည့်အဆမှာဟန်ဗီအသင်းနဲ့နနစ်စာချုပ်ချုပ်ခဲ့တာဖြစ်ပေမဲ့ဖန်နုနဲ့ဟန်ဗီတို့ကြားသဘောတူညီမှုရပြီးတော့အခုလိုခေါ်လိုက်တာဖြစ်ပါတယ်။ဗန်ပါစီကတော့သူနဲ့အသင်းကြားမှာရှိတဲ့ထူးခြားတဲ့ဆက်နွယ်မှုကိုလူတိုင်းနဲ့သိကြပြီးတော့အသင်းနဲ့အတူလက်တွဲလုပ်ပြီးအောင်မြင်မှုတွေရဖို့ဆန္ဒတွေအလွန်ပြင်းပြနေတယ်လို့ပြောပါရယ်ဖန်နုအသင်းရဲ့အထွေထွေမန်နေဂျာဒန်နစ်စေကလော့စ်ကလည်းအသင်းရဲ့အထင်ကြီးကစားသမားတူကိုအခုလိုမျိုးနှီးပြဖြစ်ခန့်နိုင်တဲ့အတွက်အသင်းအနေနဲ့ချေနှက်မိပြီးတော့ဗန်ပါစီကလည်းအသင်းအကြောင်းကိုအကောင်းဆုံးသိတဲ့အတွက်အောင်မြင်မှုတွေရဖို့ဘာတွေလိုအပ်တယ်ဆိုတာကိုသေချာသိပြီးသူ့ရဲ့နိုင်ငံတကာအတွေ့အကြုံတွေကလည်းကစားသမားတွေနဲ့အသင်းကိုဒီတက်မကတိုးတက်အောင်မြင်အောင်လုပ်နိုင်မှာဖြစ်တယ်လို့ပြောလိုက်ပါရယ်ဘလို့တဲ့ဟာသူ့ကိုနည်းနည်းခွဲစာချုပ်ချုပ်လိုက်တာဖြစ်တဲ့အတွက် Member C ဟာ2029ဇွန်လအထိအသင်းနီးပြဖြစ်တဲ့ဆက်ရှိသွားမှာဖြစ်တယ်လို့လည်းပြောပါရခင်ဗျာ။ဒီနိုင်ငံဆက်ဆွေးမှာကျင်းပတဲ့ Alpine ကမ္ဘာဖလား National C ပြိုင်ပွဲမှာတော့ American က Michaela Schifrin ကနိုင်ရပြီးတော့စံချိန်တက်တင်လိုက်ပါတယ်။ Michaela Schifrin ဟာ Slalom National C ပြိုင်ပွဲမှာခွေးရှားနိုင်ငံက Rinker Judic ထက်3.61စက္ကန့်အသာနဲ့ပန်းဝင်ပြီးတော့ဘိုးဆွဲခဲ့တာဖြစ်ပါတယ်။ဒါအတူတူတော့ကမ္ဘာဖလားနှင်းလျှောစီးပြိုင်ပွဲမှာအကြိမ်တရာမြောက်အနိုင်ရတာလည်းဖြစ်ပါတယ်။အပိုင်းကမ္ဘာဖလားနှင်းလျှောစီးပြိုင်ပွဲတွေထဲမှာအမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါဘယ်သူကမှအခုလိုပြိုင်ပွဲရေအတွက်အကြိမ်တရာအထိအနိုင်ရဘူးတဲ့သူမရှိသေးပဲ။မခေလာရှက်ဖရင်ကတော့ပထမဆုံးရတဲ့သူဖြစ်နေစံချိန်တင်ခဲ့သလိုအများဆုံးအနိုင်ရတဲ့ကစားသမားအဖြစ်လဲစံချိန်တင်ခဲ့တာဖြစ်ပါတယ်။သူ့မတိုင်ခင်ကတော့အမျိုးသမီးတွေဘက်မှသူနဲ့တနိုင်ငံဒဲသားလင်းစစ်ဘောင်ကအများဆုံးရထားခဲ့တာဖြစ်ပြီးတော့အမျိုးသားဘက်မှာတော့ဆွီဒင်နိုင်ငံကအင်ဘာစတန်မာက86ချိန်နဲ့အများဆုံးရခဲ့တာပါ။ဒါမဲ့ရှက်ဖရင်က2023ဇန်နဝါရီမှာလင်းစစ်ဘောင်ရဲ့စံချိန်ကိုချိုးခဲ့ပြီးအဲ့နောက်နှစ်လအတွင်းမှာပဲအင်မတ်စတန်မာကရဲ့ဆယ်စုနှစ်ပေါင်းများစွာတင်ထားတဲ့စံချိန်ကိုချိုးပြီးတော့အများဆုံးဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကုန်ပြပြိုင်ပွဲသတင်းတွေဘက်မှာတော့စပိန်နိုင်ငံဆဗီလ်မြို့မှာကျင်းပတဲ့ဆဗီလ်မာရသွန်ပြိုင်ပွဲမှာအီသီယိုးပီးယားနိုင်ငံသားတွေအောင်ပွဲခံခဲ့ကြပါတယ်။အကြိမ်40မြောက်ဆဗီလ်မာရသွန်ပြိုင်ပွဲကိုဖေဖော်ဝါရီ23ရက်နေ့ကကျင်းပခဲ့ပြီးတော့နိုင်ငံတကာကမာရသွန်ပြိုင်ပွဲဝင်စုစုပေါင်း 14,000 ဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတော့ပြိုင်ပွဲဝင်ဖို့စီရင်ပေးသွင်းတဲ့လူရေအတွက်ကတော့လွန်ခဲ့တဲ့6လခွဲလောက်ခန့်ကပြေးသွားခဲ့တာဖြစ်ပါတယ်။မြို့သားဘက်မှာတော့အီသီယိုးပီးယားနိုင်ငံကဆာလမွန်ဘရေဂါက2:05:15နဲ့ပထမရသွားခဲ့ပါတယ်။2020တိုကျိုအိုလံပစ်မီတာ 1,000 ပြိုင်ပွဲမှာရွှေစိတ်ရခဲ့တဲ့ဘရေဂါဟာဒုတိယနေရာကသူနဲ့တနိုင်ငံဒဲတာဒက်ဖီယာအက်ဒစ်ဆူထက်တမန်နဲ့ဆန်စကအသာပြေးပြီးတော့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲမှာတက်ဖီယာအဒစ်စုက2:06:28နဲ့ဒုတိယရခဲ့ပြီးတော့မော်ရိုကိုနိုင်ငံသားရေဒါအယ်အရာဘီကတော့2:06:45နဲ့တတိယရခဲ့ပါတယ်။အမျိုးသမီးတွေဘက်မှာတော့အီသီယိုးပီးယားနိုင်ငံကအန်ချီနာလူဒက်စီက2:22:18ပြေးပြီးတော့ပထမရခဲ့ပြီးတော့ပြင်သစ်နိုင်ငံကမန်နန်ထရပ်က2:23:38နဲ့ဒုတိယကင်ညာနိုင်ငံကစင်တီယာကော့စ်ဂေးကတတိယရသွားခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်စူးစီးတင်ဆက်ခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်။အခုတော့ Polygraph ပုံပြရုပ်သံပါ။အမေရိကန်စစ်ဌာနချုပ်ဟာယူကရိန်းမှာဇီဝလက်နက်စမ်းသပ်ဓာတ်ခွဲခန်းတွေအများကြီးဖွင့်လှစ်ထားတယ်လို့ရုရှားဘက်ကပြောပါတယ်။ယူကရိန်းကတည်ဆုံးသူတွေရဲ့ကိုရင်းအင်္ကာတွေကိုထုတ်ယူအသုံးပြုထားတယ်လို့ ရုရှားကပြောနေတာဟာမှန်ပါသလားအသေးစိတ်ကို VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ
်ယူကရိန်းဟာလူကိုတွင်အင်္ဂါတွေကိုစနစ်တကျမတရားယူပြီးဇီဝလက်နက်ဆန်တက်မှုတွေလုပ်နေတဲ့ဆိုတဲ့သတင်းမှားတွေကိုရုရှားကဆက်ပြီးဖြန့်ဖြူးနေပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာရီယာဇာခါရိုဗာကအဲ့ဒီဝါဒဖြန့်တဲ့ကိစ္စနှစ်ခုကိုပေါင်းစပ်ပြီးတလောကပဲပြောသွားတာပါ။ယူကရိန်းကနောက်နိုင်ငံတွေရဲ့အကူအညီနဲ့ကိုရင်းအင်္ဂါတွေကိုတရားမဝင်ရယူပြီးအွန်လိုင်းကနေရောင်းချနေတယ်လို့ဇာခါရိုဗာကဇန်နဝါရီ24ရက်နေ့ကစွပ်စွဲသွားပါတယ်။ယူကရိန်းကျန်းမာရေးဝန်ကြီးဌာနရဲ့နာမည်ခန့်ပြီးအမေရိကန်ကပန်တဂွန်ရဲ့ဇီဝတပ်ခွဲခန့်တွေကိုယူကရိန်းမှာတိစောက်ခဲ့တယ်လို့သူကပြောပါတယ်။ကိုရင်းအင်္ဂါတွေရောင်းချပြီးယူကရိန်းကအဲ့ဒီဇီဝတပ်ခွဲကနေဟာစမ်းသပ်မှုမျိုးစုံလုပ်တဲ့နေရာဖြစ်နေပါတယ်လို့ဇာခါရိုဗာကပြောသွားတာပါ။ရုရှားအစိုးရရဲ့ Sputnik သတင်းကဇန်နဝါရီ25ရက်နေ့မှာပဲအဲ့ဒီဇာခါရိုဗာရဲ့အစိုးရချက်တွေကိုထိဟတ်တဲ့စာရင်းစက်တိုက်တင်ခဲ့ပါတယ်။ Sputnik ကရေးတဲ့တခုမှာနောက်နိုင်ငံတွေကယူကရိန်းကိုလူအင်္ဂါကမ္ဘာမောက်ကူဈေးကွက်အဖြစ်ပြောင်းလဲလိုက်ပုံလို့ဆိုထားပါတယ်။ဒီဆွဆွဲချက်တွေဟာပါဝင်ပါတယ်2014ခုနှစ်ယူကရိန်းကိုစတင်ကျူးကျော်တဲ့ကရုရှားဟာယူကရိန်းနိုင်ငံသားတွေကိုလူသားမဆန်တဲ့ပုံစံနဲ့ရုပ်ဖြတ်ပြီးအနောက်နိုင်ငံတွေရဲ့ထောက်ခံမှုညော့ကြအောင်လုပ်နေတာပါယူကရိန်းဆိုရကလူအင်္ဂါစိတ်ပိုင်းတွေထုတ်ယူတာကိုတေချာလှုပ်ဆောင်နေသလိုနိုင်ငံသားတွေပေါ်ဇီဝဆန်တက်မှုတွေလုပ်နေတယ်လို့လည်းဆွဆွဲတာတွေပါပါတယ်ဒီဆုံးသူတွေရဲ့အင်္ဂါစိတ်ပိုင်းတွေကိုခွင့်ပြုချက်မရှိဘဲယူဖို့ယူကရိန်းမှာဥပဒေပြဋ္ဌာန်းထားတယ်လို့ Sputnik ကဆွဆွဲပါတယ်ကဲကြတော့တည်ဆုံးသူတွေသဘောတူတယ်ဆိုရင်အင်္ဂါစိတ်ပိုင်းတွေစားတို့ကုသမှုမှာသုံးဖို့လူရန်ခွင့်ပြုတဲ့ဥပဒေကိုယူကရိန်းလွှတ်တော်က2018ခုနှစ်ကပြဋ္ဌာန်းခဲ့တာပါတည်ဆုံးသူကကိုယ်အင်္ဂါလူရန်မှုပြောမထားရင်တော့သူ့မိသားစုကလူရန်ပိုင်ခွင့်ရှိတယ်လို့လည်းဒီဥပဒေမှာဖော်ပြထားပါတယ်ဒီဥပဒေပြင်ဆင်ချက်ကအင်္ဂါစားတို့ကုသတဲ့လုပ်ငန်းတွေကိုပိုကောင်းလာစေဖို့ကြီးရတာပါဒါပေမဲ့သဘောမတူထားပဲလူအင်္ဂါထုတ်ယူတာဟာတရားဝင်တယ်လို့ဘယ်ဥပဒေပြင်ဆင်ချက်ကမှပြောထားတာမဟုတ်ပါဘူးယူကရိန်းသမ္မတဖလိုဒီမီယာဇလန်စကီကသူ့အင်္ဂါရယူတဲ့လုပ်ငန်းစဉ်စောင့်ကြည့်အတည်ပြုမှုတွေကိုအနည်းဆုံးဖြစ်အောင်လျှော်ထားပြီးသူ့အဆိုလုံးဝဥပဒေမဲ့တရားဝင်လုပ်ပေးတယ်လို့လည်းဇာခါရိုဗာကဆွဆွဲပါတယ်တကယ်လက်တွေ့မှာကဇန်နဝါရီအစောပိုင်းမှာအတည်ပြုခဲ့တဲ့ဥပဒေအရယူကရိန်းနိုင်ငံဘယ်နေရာကမဆိုစစ်ပွဲကြောင့်တည်ဆုံသွားတဲ့စစ်သားရဲသားတွေရဲ့ခန္ဓာကိုယ်ကအင်္ဂါစိတ်ပိုင်းတွေကိုစားရုပ်ကုသရေးမှာပြီးမတော့ပါဘူးလူရန်သူတွေရွေးချယ်ရတဲ့စားတော့ကုသတဲ့လုပ်ငန်းစဉ်သုံးသက်ကြီးမှတေချာကဲဖြတ်နိုင်မှုအတွက်အင်္ဂါလူရန်မှုအတီးပြုတ်နီလန်းတွေကိုတော့အဲ့ဒီဥပဒေကပိုပြီးတင်းကျပ်ထားတာဖြစ်ပါတယ
် VOA ရုပ်သံဖြစ်ပါတယ်ခင်ဗျာ VOA ထုတ်လွှင့်ပေးသည့်များအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုစာရေးသားလို့ရဲဆိုရင်တော့ကျွန်တော်တို့ VOA ရဲ့ Facebook Messenger မှာပဲဖြစ်ဖြစ် VOA email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်ရေးသားနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါ။ရုရှားတပ်တုအကျိုးအမြတ်ဆိုင်ရာသဘောတူညီချက်တရက်ကိုယူကရိန်းသမ္မတဇယ်လင်စကီနဲ့လက်မှတ်ရေးထိုးဖို့ရှိကြောင်းအမေရိကန်သမ္မတဒိုနယ်ထရန့်ကသူ့အဆိုအရအဖွဲ့ရဲ့ပထမဆုံးအဆိုအရအဖွဲ့စည်းဝေးမှာဗိုလ်တုနေကပြောကြားလိုက်ပါတယ်။ဒီသဘောတူညီချက်ထက်မှာအကျိုးအမြတ်များတဲ့ယူကရိန်းရဲ့ညရှားတပ်တုတွင်လုံပန်ခွင့်အများအပြားကိုအမေရိကန်ကရရှိမှာဖြစ်ပြီးရုရှားကျူးကျော်စစ်ကိုခုခံနိုင်ဖို့ယူကရိန်းကိုထောက်ပံ့ပေးထားတဲ့လက်နက်တွေအတွက်အမေရိကန်ကိုပြန်လည်ယော်ကြေးပေးဖို့ပါဝင်တယ်လို့သမ္မတထရန့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဖက်ဒရယ်အစိုးရရဲ့မတ်လ14ရက်နောက်ပိုင်းအသုံးစရိတ်အတွက်အတည်ပြုရမယ့်ဥပဒေထဲမှာအငင်းပွားပွဲရာကျန်းမာရေးနဲ့လူမှုပူလုံရေးကန္တာဖြတ်တောက်မှုတွေပါဝင်လာနိုင်သလားဆိုတဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးသမ္မတဒိုနယ်ထရန့်ကဗိုလ်တုနေ့မှာဖြေရှင်းပြောကြားခဲ့ပါတယ်ကျွန်တော်တို့အဲ့ဒါတွေကိုထိမှမဟုတ်ပါဘူးလို့သမ္မတထရန့်ကပြောပါတယ်တခါပိုယန်မင်းကြီးဖရန်စစ်ရဲ့ကျမ်းမာရေးအနည်းငယ်တိုးတက်မှုရှိပေမဲ့စောင့်ကြည့်ရမယ့်စိုးရိမ်ပွဲအခြေအနေဆက်ရှိနေကြောင်းပြောပါတယ်ခင်ဗျာ VOA ကိုကြည့်ရှုခဲ့တဲ့အတွက်အားလုံးကိုကျေးဇူးတင်ပါတယ်ပရိသတ်ပေါင်းကိုရောစိတ်ပါရှင်လန်းကြပါလိမ့်ခင်ဗျာကျွန်တော်ညံဝင်းအောင်ပါ